Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာဇွန်လ30ရက်တောက်ကြနေညပိုင်းဒီမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32 kHz 9383နဲ့လိုင်းနိုမီတာ51 kHz 5885တို့အပြင်လိုင်းနိုမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါတယ်။ဒီလိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာ။ဒီကနေ့အတွက်အစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးတော့ပါမယ်
။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တဲရောက်တဲ့သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူတူတင်ဆက်ပေးသွားမှာပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ပြင်သစ်မှာအကြမ်းဖက်မှုတွေကြောင့်ဝင်ကြီးတွေအရေးပေါ်အစီအစဉ်လုပ်ခဲ့ရပါတယ်။လူနည်းစုလူမျိုးခွဲတဲ့နဲ့တက္ကသိုလ်ဝန်ထမ်းဝင်ခွင့်လက်ခံတာကိုအမေရိကန်တရားရင်ကျုံကပယ်ဖျက်လိုက်ပါတယ်။တရုတ်နိုင်ငံပေါ်မိခိုအားထားမှုကိုလျှော့ချဖို့ EU ထိပ်သီးဆွေးနွေးပွဲမှာဥရောပသမဂ္ဂခေါင်းဆောင်တွေကပြောဆိုခဲ့ကြပါတယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါ။
ဟုတ်ကဲ့ပါခင်ဗျာသတင်းနေနာဆင်ပြီးဒီကနေ့ထုတ်လွှင့်ပေးမယ့်သတင်းပြပုတ်ချက်တွေမှာဆိုရင်တော့တရုတ်ကိုယ်စားလှယ်အဖွဲ့ရဲ့ရှေ့ပြေးရင်ကို KIA အဖွဲ့ကတတ်ခတ်ခဲ့တယ်လို့စစ်ကောင်စီကပြောဆိုတာမဟုတ်မှန်းကြောင်း KIA ဘက်ကညင်းဆိုပါတယ
်ကျွန်တော် KIA နေနဲ့တရုတ်ပြည်သားကိုတမင်တကာကျွန်တော်တို့ပြစ်တာမရှိပါဘူးအဲ့ဒီနေရာမှာ26ရက်ကနေအစ်ရှိရဲ့
အဲ့ဒီနောက်မှာတော့ရှမ်းပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန့်တပ်တွေအကြတိုက်ပွဲတွေဖြစ်ပွားနေတာတိုက်ပွဲတွေဖြစ်နေတဲ့ကလေးတမူကာလမကိုအသွာအလာကန့်တတ်ထားတာနဲ့ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ဒုက္ခသည်စခန်းတွေကမွတ်စလင်တွေဒီနေ့အစ်ပွဲတော်မဆင်နွှဲနိုင်တဲ့အကြောင်းသတင်းပေးပို့ချက်တွေကိုနှာစင်ကြပါမယ်။ဒုတိယပိုင်းနိုင်ဝက်မှာတော့မြို့သမီးကန္တာတုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနှာစင်ကြမှာပါ။ဒါရီမတိဆက်ခင်အခုအရင်ဆုံးတော့သတင်းတွေကိုမခင်လေးနဲ့အတူကျွန်တော်ဇော်ဝင်လိုင်းကတင်ပြပေးပါမယ်ခင်ဗျာ။
ရင်သင်းနိုင်ငံမှာရဲလက်ချက်နဲ့အယ်ဂျီးရီးယားနယ်ပွား18နှစ်အရွယ်လူငယ်တူတေဆုံးခဲ့တာကိုမကျေနပ်လို့ဆန္ဒပြမှုတွေဆက်ရှိနေချိန်မှာပဲသမ္မတအီမန်နျူအယ်မက်ခရွန်နဲ့ကက်ဘိနက်ဝင်ကြီးတွေဒီနေ့အရေးပေါ်အစီအစဉ်ပြုလုပ်ခဲ့ကြပါတယ်။ပါရီမြို့တော်အပါအဝင်မြို့တော်တော်တော်များများမှာကြာသပတေးညကဆန္ဒပြမှုတွေဆက်လက်ဖြစ်ခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်တွေကိုပုံမချထားရတယ်လို့သမ္မတမက်ခရွန်ကပြောခဲ့ပါတယ်။ဆန္ဒပြမှုတွေအပြင်ဖျက်ဆီးလူရဲမှုတွေလည်းဖြစ်နေတာကြောင့်အခြေအနေတွေကိုပြန်လည်တည်ငြိမ်အောင်လုပ်နိုင်မယ့်နည်းလမ်းတွေကိုကြေညာခဲ့တာပဲဖြစ်ပါတယ်။လူငယ်တွေအသုံးများတဲ့ TikTok, Snapchat စတဲ့လူမှုကွန်ရက်တွေမှာအကြမ်းဖက်မှုတွေမပြန့်ပွားအောင်ပြင်သစ်အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းသမ္မတကတိုက်တွန်းခဲ့ပါတယ်။အခုရက်ပိုင်းပြင်သစ်နိုင်ငံကမြို့တော်တော်များများမှာဖြစ်ပွားနေတဲ့အဖြစ်အပျက်တွေမှာလူမှုကွန်ရက်တွေရဲ့အခန်းကဏ္ဍကတိတိတတ်တာအရေးပါခဲ့တယ်လို့အစိုးရအရေးပေါ်အစည်းအဝေးမှာသမ္မတကပြောပါတယ်။တတိယမြောက်ညအဖြစ်နိုင်ငံတော်ဝန်ဆန္ဒပြမှုတွေမှာလူပေါင်း800ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ပါရီမြို့တော်မှာဆန္ဒပြသူတွေကိုရဲကမျက်ရည်ကိုဘုံးတွေတုံးပြီးလူစုခွဲခဲ့ရပါတယ်။မိဘတွေအနေနဲ့ကလေးတွေကိုလမ်းပေါ်မထွက်အောင်ထိန်းကြဖို့သမ္မတမက်ခရွန်ကအရေးပေါ်အစည်းအဝေးမှာတိုက်တွန်းခဲ့ပါတယ်။အင်ဂါနေတုန်းကပါရီမြို့ရက်ွက်တစ်ခုမှာရင်စည်းကမ်းဖောက်ဖျက်ခဲ့တယ်ဆိုပြီးနာဟေဆိုတဲ့ဆယ်ကျော်သက်ကလေးငယ်ကိုရဲကတားဆီးဖို့စစ်ဆေးဖို့ကြိုးစားနေစဉ်မှာပြစ်ခတ်မှုဖြစ်ခဲ့တာဖြစ်ပါတယ်ရှင်။
ဥရောပသမဂ္ဂခေါင်းဆောင်တွေဟာတရုတ်နိုင်ငံအပေါ်မိခိုအားထားမှုကိုလျှော့ချဖို့နဲ့ရာသီဥတုပြောင်းလဲမှုလိုမျိုးနယ်ပယ်တွေမှာအနေရကင်းရှင်းရေးနဲ့မျှတအောင်ဘယ်လိုလှုပ်ဆောင်ကြမယ်ဆိုတာကိုဒီကနေ့ပြုလုပ်တဲ့ဥရောပသမဂ္ဂ EU ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်။ရုရှားစီကရတဲ့ဓာတ်ငွေကိုမိခိုနေရတဲ့ EU ရဲ့နာကျင်စရာတွေကိုသင်ခန်းစာယူဖို့နဲ့မှန်ကန်တဲ့ရည်တည်ချက်ကိုရှာဖွေကြဖို့ကိုလည်းလက်ပြရဝန်ကြီးချုပ်ခရစ်စတီယန်နစ်ကာရင်စကပြောကြားသွားပါတယ်။အက်စတိုးနီးယားဝန်ကြီးချုပ်ဂျာကာကာလစ်ကလည်းတရုတ်ကိုစနစ်ကျတဲ့ပြိုင်ဘက်အဖြစ်ပုံမူပြီးမြင်လာရတယ်လို့ပြောပါတယ်။အဖွဲ့ဝင်ပေါင်း28နိုင်ငံရှိတဲ့ဥရောပသမဂ္ဂဟာတရုတ်နိုင်ငံကိုမိတ်ဖက်ပြိုင်ဘက်နဲ့စနစ်ပြိုင်ဘက်အဖြစ်2019ခုနှစ်ကတည်းကသတ်မှတ်ခဲ့ပေမဲ့ဝန်ပလွေစစ်တီတော်လို့နာမည်ပေးထားတဲ့တရုတ်ရဲ့တန်ကင်းတမန်ကင်းနဲ့ရန်လိုမှုတွေအပေါ်မှာလည်းသတိထားမှုမှာမြင့်တက်လာခဲ့ပါတယ်။တရုတ်ဘက်ကတော့ယူကရိန်းစစ်ပွဲနဲ့ရတံဘူယူကရိန်းစစ်ပွဲရတံဘူနဲ့ရုရှားကိုဖိအားပေးဖို့တို့အတွက်ထိုင်ဝမ်ရေလက်ကြားမှာတင့်မှန်မှုတွေကိုတိုးလာနေတဲ့အပေါ်စိုးရင်ကြောင်ဖော်ပြတာတည်ငြိမ်တဲ့ဆက်ဆံရေးကိုညှဝေဖို့စိတ်ဝင်စားတယ်လို့ထိပ်သီးဆွေးနွေးပွဲမှာတိုက်တွန်းထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကတက္ကသိုလ်တွေမှာလူနည်းစုဝင်တွေခွဲခြားဆက်ဆံခံရသူတွေကိုဦးစားပေးတဲ့မူဝါဒအဖြစ်လူမျိုးကိုအခြေခံတဲ့ခွဲတန်းစနစ်နဲ့အကြောင်းဝင်ခွင့်ပေးတာကို ဥပဒေနဲ့မညီဘူးလို့ပြည်ထောင်စုတရားရင်ချုပ်ကဆုံးဖြတ်လိုက်တဲ့ပေါ်သူ့အနေနဲ့စိတ်ပြတ်မိတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကန့်ကွက်ပြောဆိုပါတယ်အထင်ကရတက္ကသိုလ်ကြီးဖြစ်တဲ့ Harvard နဲ့မြောက်ကာရိုလိုင်းနာတက္ကသိုလ်နှစ်ခုရဲ့အမှုကိုပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်လိုက်တဲ့အပေါ်သမ္မတဘိုင်ဒန်ကသူ့အနေနဲ့တော့သဘောမတူဘူးလို့အခုလိုတုံ့ပြန်လိုက်ပါတယ
် I've always believed that the promise of America is big enough for everyone to succeed and that every generation of Americans we have benefited by opening the doors of opportunity just a little bit wider
အမေရိကန်ပြည်ထောင်စုမှာလူတိုင်းအောင်မြင်မှုအခွင့်အလမ်းတွေလိုအပ်သလောက်ဖွင့်ပေးထားတယ်လို့ယုံကြည်တဲ့အကြောင်းဒီအခွင့်အလမ်းကောင်းတွေနဲ့တကားနည်းနည်းပိုဖွင့်ပေးထားလို့လည်းနောက်ကျနေခဲ့သူတွေအမိလိုက်နိုင်အောင်အခွင့်အရေးပေးနိုင်ခဲ့ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကမနေ့ကအင်ဖြူတော်မှာပြောဆိုသွားတာပါလူဖြူတွေကြီးပဲလွှမ်းမိုးထားတဲ့ဒေသတွေမှာလူမျိုးရေးရလူနည်းစုကျောင်းသားတွေရဲ့တက္ကသိုလ်ဝင်ခွင့်ကိုမြင့်တင်ဖို့ဆယ်စုနှစ်နဲ့ချီကျင့်သုံးခဲ့တဲ့စနစ်ကိုတရားရုံးချုပ်ကပယ်ဖျက်လိုက်တာပဲဖြစ်ပါတယ်1960ပြည့်နှစ်လွန်နှစ်ပိုင်းတွေက affirmative action လို့လူသိများကြတဲ့လူနည်းစုတွေပေါ်ခွဲတန်းတဲ့တက္ကသိုလ်ကောလိပ်တွေဝင်ခွင့်ပေးခဲ့တဲ့အစီအစဉ်တွေဟာမှားယွင်းနေတဲ့အကြောင်းတရားသူကြီး John Roberts ကပြောပါတယ်တဦးချင်းစီရဲ့ပညာအရေးချင်းနဲ့လေးလာမှုတွေကိုမကြည့်ပဲအသားအရောင်ကိုသာကြည့်ပြီးနှစ်ကာလကြာရှည်စွာမှားယွင်းကျင့်သုံးခဲ့တဲ့စနစ်လို့လည်းပြောဆိုပါတယ်ကွဲပြားခြားနားတဲ့လူနည်းစုတွေပါဝင်နိုင်တဲ့ပညာရေးစနစ်ဖြစ်ဖို့နဲ့ဘလို့လုံထုံးလုံနည်းတွေကအဟန့်အထားဖြစ်စေခဲ့တယ်လဲဆိုတာကိုလေ့လာသုံးသပ်ကြဖို့လေပညာရေးဝန်ကြီးဌာနကိုညွှန်ကြားထားတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဟောင်းမိုက်ပန့်စ်ဟာကြာသပတေးနေ့ကယူကရိန်းကိုကြိုတင်မကြေညာဘဲတွားရောက်ခဲ့ပြီးသမ္မတဗလိုဒီမီဇယ်လင်စကီနဲ့တွေ့ဆုံခဲ့ပါတယ်။ယူကရိန်းစစ်တပ်ကရုရှားကိုဆက်ပြီးတံပြန်ထိုးစစ်ဆင်နေသလိုယူကရိန်းကိုလိုအပ်တဲ့အကူအညီတွေဆက်ပေးဖို့ဒုသမ္မတဟောင်းပန့်စ်ကကတိပြုပါတယ်။2024ခုနှစ်သမ္မတရွေးကောက်ပွဲမှာ Republican Party ကနေသမ္မတလောင်းအဖြစ်ဝင်ရွေးခံမယ်လို့ကြေညာထားသူတွေတဲ့ယူကရိန်းကိုမိုက်ပန့်စ်ဟာပထမဆုံးတွားရောက်တာဖြစ်ပါတယ်။ဒုသမ္မတဟောင်းပန့်စ်ဟာရုရှားကဒုံးကျည်တွေနဲ့တိုက်ခိုက်မှုကြောင့်ပျက်စီးခဲ့တဲ့ Kiev မြို့နာကဘူချာ၊ Irpin နဲ့ Motion မြို့တွေကိုလည်းတွားရောက်ကြည့်ရှုခဲ့တယ်လို့သိရပါတယ်။ရုရှားမှာတော့ Wagner ကျေးဇာတပ်ခေါင်းဆောင်ရဲ့အာခံပုံကံမှုဖြစ်ပြီးတဲ့နောက်ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ် Valery Karasimov ကိုလူမြင်ကွင်းကရောအစိုးရရုပ်တံတွေမှာမတွေ့ရတော့သလိုစစ်တပ်ရဲ့ထုတ်ပြန်မှုတွေမှာလည်းသူ့ကိုဖော်ပြခြင်းမရှိတဲ့အတွက်ဖမ်းဆီးခံထားရသလားဆိုတဲ့မေးခွန်းထွက်ပေါ်နေပါတယ်။နောက်ထပ်လူမြင်ကွင်းကနေပျောက်နေတဲ့ဗိုလ်ချုပ်ကြီးဖြစ်တဲ့ Sergey Surovikin ကလည်းဖမ်းဆီးခံထားရပုံရတယ်လို့ဒီအကြောင်းသိသူနေရောက်ရဲ့ပြောကြားချက်ကိုကိုးကားပြီး AP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနီးလို့ထိုးနေပြနေပါတယ်ခင်ဗျာ
တောက်ကြညာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုနဲ့လူအခွင့်အရေးအခြေအနေတွေဟာစိုးရိမ်စရာကောင်းတဲ့အဆင့်ထိကိုဆိုးဝါးလာနေပြီလို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီနေ့အစီရင်ခံစာထုတ်ပြန်ပါတယ်။စစ်တပ်ဟာသူ့ရဲ့အတိုက်ခံတွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့နေရာတွေကိုဖျက်လေးပြက်ဗျူဟာကိုအသုံးပြုပြီးစာနယ်ရိတ်ကမိုးအကာနဲ့ဆေးဘက်ဆိုင်ရာဌာနများအပါအဝင်အသက်ရှင်ရပ်တည်ရေးအတွက်လိုအပ်တဲ့ကုန်ပစ္စည်းတွေနဲ့အခြေခံအဆောက်အုံတွေကိုဖျက်ဆီးကာအရသာထောင်ပေါင်းများစွာကိုတက်ဖြတ်ဒဏ်ရာရအောင်လှုပ်ဆောင်နေရလို့လည်းအစီရင်ခံစာမှာရေးသားထားပါတယ်။မြန်မာနိုင်ငံမှာလူအခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျင့်အတဲကြီးမားလာတာနဲ့အမျှခံမှန်းကြီးလူပေါင်း 1.5 တန်းဟာပြည်တွင်းမှာရွှေ့ပြောင်းနေထိုင်ခဲ့ရပြီးအရက်သားအဆောက်အုံ 6,000 ခန့်လောက်မီးလောင်ပျက်စီးခဲ့ရပါတယ်။လူဦးရေ 18.6 တန်းကျော်သို့မဟုတ်စုစုပေါင်းလူဦးရေ 3 ပုံတပုံဟာလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီချို့လိုအပ်နေပါတယ်။2021ခုနှစ်ဖေဖော်ဝါရီလကနေ2023ခုနှစ်ဧပြီလအတွင်းစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေရဲ့လက်ချက်ကြောင့်အနည်းဆုံးလူ3452ဦးသေဆုံးခဲ့ပြီး12000နီးပါးဖမ်းဆီးခံထားရတယ်လို့ခိုင်လုံသောသတင်းရင်းမြစ်တွေကအတည်ပြုပြောဆိုထားကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်နက်ကင်ပြည်ပခါတွေမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုရည်ရွယ်ချက်ရှိရှိဟန့်တားတာဒါမှမဟုတ်ငင်းပယ်တာရည်ရွယ်ချက်ရှိရှိတက်ဖြတ်တာညှဉ်းပန်းနှိပ်စက်တာနဲ့အခြားရုံညံ့တဲ့နီးလမ်းနဲ့ဆက်ဆံတာတွေအားလုံးဟာစစ်ရာဇဝတ်မှုတွေကိုပုံမဖြစ်ပေါ်စေတယ်လို့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလည်းဖြစ်တယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂလူအခွင့်အရေးအကြီးအကဲကအဆိုပါအစီရင်ခံစာကိုလူအခွင့်အရေးကောင်စီကိုဇူလိုင်5ရက်နေ့မှာတင်ပြမှာဖြစ်ပါတယ်ရှင်။
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးအကြမ်းကျခံခဲ့ရတဲ့စစ်ပွဲလုပ်ငန်းရှင်ဦးမောင်ဝေပြန်လွတ်လာပြီလို့သူနယ်နီးစပ်တဲ့အတိုင်းဝိုင်းကအတည်ပြုပြောသလိုသူကိုယ်တိုင်ကလည်းအိမ်ပြန်ရောက်နေပြီဖြစ်ကြောင်းကိုဇွန်လ29ရက်နေ့ကလူမှုကွန်ရက်ပေါ်ကတင်ပြောဆိုထားပါတယ်။အိမ်ပြန်ရောက်လာတဲ့အတွက်ကန်ဆတ်ဆရာကိုကျေးဇူးတင်ကြောင်းနဲ့မိခင်ဖြစ်သူလဲဝမ်းသာနေတယ်ဆိုပြီးသူပိုင်နဲ့စေပိုင်ဖွံ့ဖြိုးမှု limited စေပိုင် Facebook လူမှုကွန်ရက်အကောင့်မှာမနေ့ညပိုင်းကရေးသားထားပါတယ်။သူနဲ့နှိဆက်တဲ့အတန်းအဝန်းကလည်းဒါကိုအတည်ပြုပါတယ်။ဥမာဝိဟာတော်ဆန်းစုကြည်အပါဝင် NLD အစိုးရခေါင်းဆောင်နေအဂရီလိုက်စားခဲ့တယ်ဆိုပြီးအာဏာသိမ်းစစ်ကောင်စီကတရားစွဲခဲ့တဲ့အမှုတွေမှာတရားလိုပြတ်တက်တဲ့အဖြစ်ထွက်ဆိုခဲ့ပါတယ်။စီးပွားရေးလုပ်ငန်းတွေအဆင်ပြေဖို့အတွက်ဒေါခင်ကြီးဖောင်ဒေးရှင်းအလူငွေအဖြစ်အကြောင်းပြပြီး2019ခုနဲ့2020ပြည့်နှစ်အတွင်းတောင်ဆန်းစုကြည်ကိုစုစုပေါင်းအမေရိကန်ဒေါ်လာ5သိန်းခွဲပေးခဲ့တယ်ဆိုပြီးစွပ်စွဲထားတဲ့အမှုမှာလည်းဥမာဝိကဒီငွေတွေကိုဒေါခင်ကြီးဖောင်ဒေးရှင်းမှာအသုံးပြုဖို့လူခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့ပါတယ်။သူထွက်ဆိုပြီးနောက်ပိုင်းမှာဒေါန်ဆန်းစုကြည်ကိုအဂတိလိုက်စားမှုမြောက်တယ်ဆိုပြီးစစ်ကောင်စီတရားရုံးကထောင်ဒဏ်3နှစ်ချမှတ်ခဲ့ပါတယ်။ဒါ့အပြင်ဥမာဝိဟာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်စစ်ကူတာဖို့အတွက်အမေရိကန်ဒေါ်လာ3,000နဲ့ကြက်ငွေ3,650လက်ပေးခဲ့တယ်လို့စစ်ကောင်စီကဆွဆွဲခဲ့တဲ့အမှုမှာလည်းစစ်ကောင်စီဘက်ကတက်တည်လိုက်ပေးခဲ့ပါတယ်။အဲ့ဒီအမှုမှာလဲသူပေးခဲ့တာမှန်ကန်ကြောင်းကင်ဆာဖြစ်တဲ့ဖခင်ရှိခဲ့တာမို့အခုလိုကင်ဆာသမားတွေကိုလူဒနာဖြစ်တဲ့ဆိုပြီးတရားရုံးမှာထွက်ဆိုခဲ့ပါတယ်။ဥမာဝေဟာ2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ကဖမ်းဆီးခံခဲ့ရပြီးနှစ်နှစ်နဲ့4လကျော်ကြာမှပြန်လွတ်လာတာဖြစ်ပါတယ်။သူ့ကိုဘယ်ပုံမှန်တွေနဲ့ဖမ်းခဲ့တယ်လဲ၊ဘလို့ပြစ်ဒဏ်နဲ့ဘယ်မှာချမှတ်ခဲ့တယ်လဲဆိုတာကိုစစ်ကောင်စီကထုတ်ဖော်ပြောဆိုတာမရှိသလိုသူနဲ့ပတ်သက်တဲ့စီးပွားရေးအတိုင်းအဝိုင်းမှာလဲတေချာသိတာမရှိပါဘူး။သူကိုယ်တိုင်ကလည်းထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ပြစ်ဒဏ်ချခဲ့တာရှိမရှိနဲ့သူလွတ်မြောက်လာတဲ့အခြေအနေကိုသိရှိရဖို့စစ်ကောင်စီကိုဆက်သွယ်ခဲ့ပေမဲ့ဖုံးပြန်လဲဖြေဆိုတာမရှိခဲ့ပါဘူးခင်ဗျာ
။ဗြိတိန်နိုင်ငံမှာခိုလုံခွင့်တောင်းခံသူတွေကိုအာဖရိကတိုက်ထက်ကရဝန္ဒာနိုင်ငံကိုပို့ဖို့စီစဉ်နေတာဟာဥပဒေနဲ့မညီဘူးလို့အယူခံတရားရုံးကဆုံးဖြတ်ခဲ့ပါတယ်။ရဝန္ဒာနိုင်ငံကိုလုံခြုံတဲ့နိုင်ငံလို့မှတ်ယူလို့မရတဲ့အတွက်ခိုလုံခွင့်တောင်းခံသူတွေကိုအဲ့ဒီနိုင်ငံကိုပို့လိုက်ရင်ဖိနှိပ်မှုတွေသာမကလူမဆန်တဲ့လုပ်ရက်တွေနဲ့ရင်ဆိုင်ရနိုင်တဲ့အတွက်အန္တရာယ်ရှိတယ်လို့အယူခံတရားရုံးတရားသူကြီးတွေကပြောပါတယ်။ဒုက္ခသည်တွေရှောက်ထားသူတွေကိုရဝန္ဒာနိုင်ငံကိုပို့မဲ့ကိစ္စကိုဗြိတိန်နိုင်ငံထဲမှာဥပဒေကြောင်းအရဆုံးဖြတ်ချက်တွေမပြီးမချင်းမပို့ဖို့လူအခွင့်အရေးဆိုင်ရာဥရောပတရားရုံးကပြီးခဲ့တဲ့နှစ်ဇွန်လကတားမြစ်ထားခဲ့တာဖြစ်ပါတယ်။ပြင်သစ်မြောက်ပိုင်းကနေအင်္ဂလိပ်ရေးလက်ကြားကိုဖျက်ပြီးထောင်ပေါင်းချီတဲ့နိုင်ငံပြောင်းဖို့အခြေချကြိုးစားသူတွေကိုတားဆီးနိုင်ဖို့အတွက်ဒုက္ခသည်ဖြစ်ရှောက်ထားသူတွေကိုရဝန္ဒာပို့မဲ့အစီအစဉ်ကိုဝန်ကြီးချုပ်ဟောင်းဘော်ရစ်ဂျွန်ဆင်ကအဆိုပြုခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီအစီအစဉ်ကိုလက်ရှိဝန်ကြီးချုပ်ရှီရီဆုနက်ကလည်းထောက်ခံထားပါတယ်။အဓိကအတိုက်ခံလေးပါပါတီရဲ့ပြည်ထရေးဆိုင်ရာပြောခွင့်ရအီဗက်ကူပါကတော့ဒီအစီအစဉ်ဟာအလုပ်ဖြစ်မှာမဟုတ်တယ်လို့ကျင့်ဝတ်နဲ့မညီဘူးလို့လည်းပြောကြားခဲ့ပါတယ်ရှင်။
စီးရီးယားပြည်ပခါတဲ့လူ3,000ကျော်ပျောက်ဆုံးနေတာစုံစမ်းစစ်ဆေးရေးတီးခြားလွတ်လပ်တဲ့အဖွဲ့အဖွဲ့ဖို့ကုလသမဂ္ဂကဆုံးဖြတ်လိုက်ပါပြီ။အဖွဲ့ဝင်193နိုင်ငံပါတဲ့ကုလသမဂ္ဂအထွေထွေညီလာခံကမဲခွဲပြီးအခုလိုဆုံးဖြတ်ခဲ့တာမှာထောက်ခံမဲ83မဲ၊ကန့်ကွက်မဲ17မဲနဲ့ကြားနေမဲကတော့62မဲမိနစ်ကြာတာပြင်းတွေကဆုံးဖြတ်လိုက်တာပါ။အခုလိုဆုံးဖြတ်နေတဲ့သူတွေနဲ့ပတ်သက်လို့စုံစမ်းမှုဒီကမှာအခုလိုပျောက်ဆုံးနေတဲ့သူတွေနဲ့ပတ်သက်လို့စုံစမ်းဖို့မိသားစုတွေကတောင်းဆိုနေခဲ့ပြီးဒီကုလသမဂ္ဂဆုံးဖြတ်ချက်ကြလာတာလည်းဖြစ်ပါတယ်။ဒါပေမဲ့စီးရီးယားအစိုးရဘက်ကတော့ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးဒီအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။ဒီဆုံးဖြတ်ချက်မဲခွဲခဲ့တာမှာတော့ရုရှား၊တရုတ်၊မြောက်ကိုရီးယား၊ဗင်နီဇွဲလာ၊ကျူဘာနဲ့အီရန်တို့ကကန့်ကွက်မဲပေးခဲ့ကြပါတယ်။စီးရီးယားမှာ12နှစ်တာတိုက်ပွဲတွေအပြီးပျောက်ဆုံးနေတဲ့လူ3,000ကျော်ရဲ့ကံကြမ္မာဘလို့ရှိတယ်ဆိုတာမိသားစုဝင်တွေကျဉ်းလားလောက်တဲ့အဖြစ်မျိုးမပေးနိုင်ခဲ့ဘူးလို့ဒီဆုံးဖြတ်ချက်ကိုဥဆောင်တဲ့လက်ဇင်ဘတ်နိုင်ငံကပြောဆိုထားပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုမခင်လင်းနဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ VOA American တန်ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့တရုတ်ကိုယ်စားလှယ်အဖွဲ့ရဲ့ရှေ့ပြေးရင်တန်းတက်ခိုက်ခံခဲ့ရတဲ့သတင်းနဲ့စပါမယ်။တရုတ်တပ်မတော်ကိုယ်စားလှယ်တွေကချင်းပြည်နယ်မြစ်ကြီးနားမြို့ကိုကမ်ပိုင်တဲကတဆင့်လာတဲ့လန်ခီမှာလုံခြုံရေးရှေ့ပြေးရင်ပစ်ခတ်တက်ခိုက်ခံခဲ့ရပေမဲ့တရုတ်ကောင်စီဝင်တဲ့အဖွဲ့တက်ခတ်ခံခဲ့ရတဲ့ဆိုတဲ့သတင်းတွေဟာမဟုတ်မှန်းကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ရှေ့ပြေးရင်ပေါ်ကချင်လက်နက်ကိုင် KIA အဖွဲ့ကတက်ခတ်တာလို့စစ်ကောင်စီဘက်ကလည်းဆွဆွပြောဆိုထားပါတယ်။ KIA ဘက်ကရောဘလို့တုံ့ပြန်ပါတယ်လဲ။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုအောင်ကပြောပြပေးမှာပါခင်ဗျာ။
မြကြီးနာမြို့နန်ကျင်စီးပွားရေးဇုံတိဆောင်ရေးကိုလာရောက်ဆွေးနွေးတဲ့တရုတ်ကောင်စစ်ဝင်တဲ့အဖွဲ့ကိုမြကြီးနာကမ်ပိုက်တီလန်စတုံးအနီးမှာစစ်ကောင်စီလက်အောက်ခံပြည်သူစစ်အဖွဲ့ကဒီလ28ရက်မနက်ပိုင်းမှာပြစ်ခတ်ခဲ့ကြောင်းသတင်းမီဒီယာတချို့မှဖော်ပြခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူပိုချုပ်ဇော်မင်းထွန်းကတရုတ်စစ်ကောင်စီနဲ့အဖွဲ့မဟုတ်ကြောင်းနဲ့လာစဉ်ပုံမှန်အစည်းအဝေးကိုလာရောက်တဲ့တရုတ်တပ်မတော်ကိုယ်စားလှယ်အဖွဲ့သားဖြစ်ကြောင်းနိုင်ငံပိုင်သတင်းဌာနကတဆင့်ရှင်းလင်းဖြစ်ကြားခဲ့ပါတယ်။
တရုတ်နိုင်ငံကတမတော်ဆိုင်ရာကိုယ်စားလှယ်များမြန်မာနိုင်ငံကိုလာရောက်ခဲ့ရရှိပါတယ်။ဒါသူက28ရက်နေ့မှာလာရောက်ခဲ့ပါတယ်။မနေ့ပိုင်းမှာလာရောက်ခဲ့တယ်။ကမ်ပိုက်တီဘက်ကနေလာခဲ့တာဖြစ်ပါတယ်။အဲဒီမှာတော့ကျွန်တော်တို့တမတော်နဲ့နေသားဆောင်တပ်ဖွဲ့ကတုံ့ပြန်ရေးဖွဲ့တွေကတွားရောက်ကြိုဆိုခဲ့တာရှိပါတယ်။အဲဒီထဲမှာကျွန်တော်တို့နေသားဆောင်တပ်ဖွဲ့ရဲ့ရှေ့ပြေးရင်ပေါ့ရှေ့ပြေးဒုတိယရင်က13ကီလိုမီတာဘာလို့မှငါးချက်လက်နက်ငယ်နဲ့ငါးချက်ပြစ်ခတ်ခံရပါတယ်။ကြိုက်တာရရှိမှုတော့မရှိပါဘူး။ဒါလက်နက်ငယ်နဲ့ငါးချက်ပြစ်ခတ်ခံမှာကျွန်တော်တို့ဒီနယ်တုံ့ပြန်တောက်ဖွဲ့ဝင်များအနေနဲ့အဲ့ဒီတနေရာမှာတုံ့ပြန်ရေးရတန်လေလုံခြုံမှုရရှိအောင်ဆောင်ရွက်ခဲ့တာရှိပါတယ်
။အဲ့ဒီနောက်မှာတရုတ်တပ်မတော်ကိုယ်စားလှယ်တွေလိုက်ပါလာတဲ့ရင်တန်းဟာမြကြီးနားကိုဆက်ထွက်ခွာလာခဲ့ပြီးမူလအစီအစဉ်အတိုင်းအစည်းအဝေးကိုအောင်မြင်မြင်ကျင်းပခဲ့တယ်လို့လည်းပြောပါတယ်။တရုတ်ကိုယ်စားလှယ်အဖွဲ့ရင်တန်းကိုပစ်ခတ်တာဟာနယ်ကြားဆောင်တပ်ကမဟုတ်ကြောင်းနဲ့ KIA ကပစ်ခတ်တာဖြစ်ကြောင်းကိုအခုလိုထည့်သွင်းပြောကြားပါတယ်
။ပစ်ခတ်ခဲ့တဲ့အဖွဲ့တွေကတော့ KIA အဖွဲ့ဆိုတာကျွန်တော်တို့အတည်ပြုလို့ရပါတယ်။အဲဒီပစ်ခတ်ပြီးတဲ့နောက်ပိုင်းမှာအပြေုံမြန်မာနိုင်ငံနဲ့နိုင်ငံတက်မတော်နေရာကြမှာအတအချင်းလွှမ်းမောင်းမှုတွေဖြစ်လာအောင်ဒီကနေပြီးတော့ကျွန်တော်တို့ဒီရက်မီဒီယာများအနေနဲ့ဝိုင်းဝန်းသွေးသွေးလုံဆောင်နေတာများဟုတ်လေကျွန်တော်တို့တွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးလုံခြုံရေးရနည်းဆက်လက်ပြီးအရေးယူဆောင်ရွက်မှုကြောင့်ဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ
်စစ်ကောင်စီဘက်ကပြောဆိုချက်နဲ့ပတ်သက်ပြီးတော့ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်တို့ KIA အနေနဲ့ပြုတ်ပြင်းတန်းကိုတမင်းတကာကျွန်တော်တို့ပြစ်တာမရှိပါဘူးအဲ့ဒီနေရာမှာ26ရက်ကနဲ့28ရက်မြောက်ဒီနေ့တိုင်းလို့တိုက်ပွဲဖြစ်တဲ့ဟာတော့ရှိပါတယ်အဲ့ဒီတိုက်ပွဲဖြစ်တဲ့ကြားကနဲ့ဆက်သွားတဲ့ရင်သားနေဖြစ်မှာပါ။ကျွန်တော်တို့ကပြုတ်ရင်သားနေကိုမဖြစ်ပါဘူး။သူတို့စစ်ကောင်စီကစစ်ရင်သားနေသူတို့စစ်ကြောင်းဖူတာတွေကိုကျွန်တော်တို့ခုခံတိုက်ပွဲတွေကတော့ရှိပါတယ်ခင်ဗျ။ပြောလို့လားတော့တိုက်ပွဲဖြစ်တဲ့အချိန်အခါဖြစ်ပါတယ်အချိန်မှာတော့ဘယ်လိုဖြစ်ဖြစ်ဖြစ်သွားတယ်ဆိုတာကတော့သိဖို့ပေါ့နော်။
ဒီသတင်းကိုစတင်ဖော်ပြတဲ့ရှမ်းပြည်နယ်အခြေစိုက်သတင်းဌာနကတော့ပြစ်ခတ်တဲ့နေရာဟာစတုံးမြို့အလွန်အင်ဝမ်ကောင်နဲ့လနားရေတကွန်အကြားမှာဖြစ်ကြောင်းဖော်ပြပါရယ်စစ်ကောင်စီဘက်ကကမ်ပိုက်တီမြကြီးနားလမ်းအဖြစ်သာဖော်ပြပြီးစစ်ကောင်စီဘက်ကကမ်ပိုက်တီမြကြီးနားလမ်းအဖြစ်သာဖော်ပြပြီးနေရာအတိအကျဖော်ပြတာမရှိပါဘူးဒီအခင်းဖြစ်ပွားတဲ့နေရာဟာဒီလ26ရက်နေ့မနေ့10နာရီလောက်ကစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့မေ21ရက်နေ့ကလည်းတိုက်ပွဲဖြစ်ခဲ့ကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြထားပါရယ်ခင်ဗျာ
တရုတ်တပ်မတော်ကိုယ်စားလှယ်အဖွဲ့ပါတဲ့ရင်တန်းကချင်ပြည်နယ်အတွင်းမှာတိုက်ခတ်ခံခဲ့ရတဲ့သတင်းကိုကိုအောင်တင်ပြပေးခဲ့တာပါခင်ဗျာမကြာခင်မှာစကိုင်းတိုင်းအတွင်းကကလေးတမူအဝိပြေကာလန်ယာယီပိတ်ထားရတဲ့သတင်းကိုလည်းတင်ပြပေးသွားပါမယ်အခုတော့စစ်ကောင်စီတပ်တွေနဲ့ကိုကန်တပ်ဖွဲ့တွေရှမ်းပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားနေတဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကျူကုတ်ပန်ဆိုင်အနီးမုံပေါ်ရွာဘက်မှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်အကြားခြားတာပတင်းနေ့ညနေကတိုက်ပွဲပြင်းထန်ခဲ့ပါတယ်တိုက်ပွဲဖြစ်ချိန်45မိနစ်ကျော်လောက်ကြာမြင့်ခဲ့ပြီးတရ5မိုင်တပ်စခန်းကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့လက်သက်ကနေကပြောပါတယ်ကိုကန်တပ်ဖွဲ့ဘက်ကတော့ဒီရပိုင်းတွင်မုံပေါ်အပြင်တိန်နီနဲ့ကိုကန်ဒေသမှာလည်းတိုက်ပွဲတွေကြိုးစားဖြစ်ပွားနေကြောင်းပြောပါတယ်ရှမ်းမြောက်ပိုင်းကနောက်ဆုံးအခြေအနေတွေကိုတော့မခင်ဖြူထွေးကတင်ပြပေးမှာပါခင်ဗျာ
မူဆယ်မျိုးနယ်ကျူကုတ်ပန်ဆိုင်ဒီမုံဘော်ရွာဘက်မှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တက်အကြားမနေ့ကြတာရင်းနေ့ညနေ၄နာရီလောက်ကတိုက်ပွဲဖြစ်ခဲ့တာပါဒီတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတော့ဒေသခံတို့က VOA ကိုခုလိုပြောပြပါတယ
်မူဆယ်မျိုးနယ်ဒီနမ်တောင်ကျေးရွာနဲ့ဒီမုံဘော်ကြားမှာ MNDAA တပ်ဖက်နဲ့အဲဒီတပ်မတော်စစ်ကြောင်းနဲ့အဲ့လိုတိုက်ပွဲဖြစ်နေအဲ့လိုတော့ကြားတယ်ဟိုမုံဘော်ဖက်ချန်းကိုပေါ့နော်အဲဒီပြရနာမရနေတော့ဟိုတမကြီးပြစ်ကိုပြတဲ့အတိုင်းတော့ကြားရတယ်25မိနစ်လောက်ဖြစ်တယ်ဒီချိန်ကတိုက်ပွဲဖြစ်တဲ့ဟာပေါ့
နှစ်ဖက်အထိကိုက်သတင်းနဲ့ဒေသခံအရက်သားတွေရဲ့အခြေအနေကိုတော့သိချာမသိရတယ်လို့ဒီကနေ့တိုက်ပွဲထက်ဖြစ်တဲ့အပံလည်းမကြားရဘူးလို့တော့ဒီဒေသခံကပြောပါတယ် MNDAA ကိုကန့်အဖွဲ့ရဲ့ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကတော့မုံပေါ်ဒေသအပြင်တိန်နီမူပန်းဒေသနဲ့ကိုကန့်ဒေသအထွန်းမှာပါ တိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းပြောပါရယ
်ဘောပေါ်အာမန်ဂူဒီပါဆင်းပါလဲဖြစ်တယ်အာပြီးတော့ဒီတိတ်ကြီးဆောင်ကောင်းမူပန်းဆက်တိတ်ကြီးဆက်ပါလဲသူကြသူကအာမျိုးဖြစ်တယ်ပြီးတော့ကိုးကန်နဲ့အာဖြစ်တယ်ဗျာဟုတ်ဘုံနေရာပဲဒီကအဲ့အထက်မှာတိုက်ပွဲဖြစ်တယ်ဒီမှာပြတော့အကြည့်ရပြီးတော့အချိန်နဲ့အသေးသေးတော့သူတို့လည်းတင်ပြမထားတဲ့မပါဘူးဆိုတော့ကျွန်တော်လည်းမကြည့်ရသေးဘူးဗျာဒီမူပန်းခံရမှာလဲအာမနေ့ကမှဖြစ်တာ
တိုင်းဒေသကိုတော့ကိုကန့်ဖွဲ့ကမူပန်အထုဒေသတဲ့အဖြစ်သတ်မှတ်ထားတာပါမနေ့ဒီ29ရက်နေ့ည9နာရီတုန်းကလည်းကိုခိုင်မျိုးမူဆယ်ဘက်အထက်တိုးဂိတ်မှာ10မိနစ်လောက်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းနဲ့ဘယ်အဖွဲ့နဲ့ပြစ်ခတ်ခဲ့လဲဆိုတာကိုတော့တိကျအတည်ပြုမပြောနိုင်သေးတဲ့အကြောင်းကိုခိုင်ဒေသခံတဦးကလည်းပြောပါတယ
်မနေ့ညတော့ဒီတိုးဂိတ်မှာပြစ်ချရတဲ့မင်းညတော့အတန်ကြီးကြားလိုက်ကိုခိုင်ကလည်းပူစီရချက်တိုးဂိတ်ဒီမှာဟောအမှန်လည်းနဲ့ GP တွေကမင်းညကြီးကြားလိုက်ပြီးစမင်းနောက်ပဲကြတယ်ဒီသူတို့လာကြည့်တဲ့အတန်တော့ကြားတယ်သူတို့ဘက်ကနေကြည့်နေတာလည်းကြားတယ
် MDAA ကိုကန့်အဖွဲ့ TNLA တအောင်ဘလောင်AA ရခိုင်တပ်ဖွဲ့တွေပါတဲ့ညီနောင်မဟာမိတ်အဖွဲ့တွေနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ရှမ်းပြည်နယ်အခြေပိုင်းနိုင်လာမျိုးမှာဒီလတရက်နေ့တုန်းကပဲတွေ့ဆုံဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပြီးတော့အဲဒီလိုကျင်းပပြီးတော့ရပ်ပိုင်းအတွင်းမှာပဲတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါတရုတ်နိုင်ငံကကမကထာပြုကျင်းပတဲ့ဇွန်လ1ရက်ဆွေးနွေးပွဲတုန်းကလည်း3ရက်ဆွေးနွေးဖို့ရည်ရွယ်ခဲ့ပေမဲ့လို့ပြည်ပခန့်တွေကြောင့်2ရက်နဲ့ပဲရပ်ဆိုင်ခဲ့ရတာပါဇွန်လ2ရက်နေ့မှာပဲတိန်နီနဲ့ကိုကန့်ဒေသမှာစစ်ကောင်စီနဲ့ကိုကန့်တပ်အကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တယ်လို့9ရက်နေ့မှာလည်းကိုကန့်တပ်ဖွဲ့ကလားရှုံးမြို့အတွင်းနေရာနှစ်နေရာကိုတိုက်ခိုက်ခဲ့ပါတယ်ရှင
်ချန်ပီယံနယ်အတွင်းစစ်ကောင်စီတပ်တွေနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့တဲ့ရင်ကိုမကင်ပြူတွေတင်ပြပေးခဲ့တာပါဗျာ။ VO American တန်ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါမှာ။မကြခင်မှာရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေမှာရှိနေကြတဲ့မွတ်စလင်တွေဒီနှစ်အပွဲတော်မဆင်နွှဲနိုင်ကြတဲ့သတင်းကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။အခုတော့တမူကာလန်ယာယီပိတ်ထားရတဲ့သတင်းကိုပြောပြပေးပါမယ်။စကိုင်းတိုင်းကလေးတမူကာလန်မကိုတိုက်ပွဲအခြေအနေတွေကြောင့်အသွားအလာကန့်သတ်ထားတာရက်တရပတ်နှစ်ပတ်ကျော်လာတာနဲ့အမျှကုံရောင်းကုံဝယ်တွာလာမှုတွေပိုခက်ခဲလာနေတယ်လို့ဒေသခံတွေကပြောကြပါတယ်။တွာလာဈေးတွေအရင်ကတည်းကအဆမတန်တက်သွားပြီးကုံစီဈေးတချို့တည်တည်တာတက်သွားတယ်လို့ပြောပြကြပါတယ်။တမူကလေးကာလန်ပိဆိုလို့ကြုံနေရတဲ့အခက်အခဲတွေအကြောင်းသတင်းပြဖို့ချက်ကိုတော့မဆုမွန်ကတင်ပြပေးမှာပါခင
်ဗျ။အိန္ဒိယနဲ့နယ်စပ်ကုံသွယ်ရေးလမ်းကြောင်းအတွက်အရေးပါတယ်လို့ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေနဲ့ကူးတန်းတွာလာရမှာလဲအချက်ချာကြတဲ့သခိုင်းတိုင်းကလေးတမူကားလမ်းမကြီးကိုပိတ်ထားတာရက်20နီးပါးရှိပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။သွာလာရေးမလွယ်ကူတော့တာကြောင့်အရေးကြီးပုတ်ကုန်နဲ့ပုတ်သွိုးလွယ်တဲ့သီးနှံကုန်တွေတည်ယူပို့ဆောင်နိုင်မှုခက်ခဲလာတယ်လို့ကုန်တင်ရှင်ပေါင်းတဦးက VOA မြန်မာပိုင်းကိုပြောပြပါတယ်
။20လောက်ရှိပြီ20လောက်ရှိဒီကလေးတမူကားဒီပုံကံရွာနဲ့စပိတ်ပုံကံမှာပဲကားရထားခဲ့ပြီးမှကားဆရာရွာနဲ့ရေးချင်ပြတ်တော့အဲ့ဘုကံရွာထဲမှာကားရခဲ့ဒီမှာတကူဘက်ကိုဒီအိန္ဒိယဘက်ကနေတိုက်ခတ်ကြတယ်နဲ့လာရတာပေါ့ဗျာအဲ့လိုမျိုးတကူကလာနေရတာပုတ်ကုန်တွေပါပြီးအပြီးနဲ့နေတော့ဟိုအဲ့ဒီအိန္ဒိယနဲ့ကဘုကံရွာမှာအိန္ဒိယနဲ့ဆက်ရှိတယ်ဆိုရွာနေဒီမှာဒီအမှုနယ်ကမိုးလေးကိုရောက်လာတာပေါ့
တမူးမြို့နယ်ကပန်းသာကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီဖွဲ့ဝင်တွေကိုတမူးဒေသခံကာကွယ်ရေးတပ်တွေကပြီးခဲ့တဲ့ဇွန်လ15ရက်နေ့တုန်းကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာပုံမှန်လမ်းကြောင်းအတိုင်းကလေးတမူးလမ်းမကြီးပိုင်းကိုအသုံးပြုလို့မရတော့တာပါ။သွာလာရေးအတွက်ဆိုင်ကယ်တွေကိုပဲသုံးရတဲ့အခါဆိုင်ကယ်ကယ်ရီငှားကလည်းထက်ဝက်နီးပါးတက်သွားတယ်လို့ပြောပါတယ်
။လူပြားကိုတော့ဆိုင်ကယ်နဲ့ပဲတော့တာတော့ဒီဘုတ်ကံတွေတမူးရောက်ကုန်တာသူရောက်ကုန်ငါးတောင်းအဲ့လိုဆိုတောင်းတာပေါ့နော်။ကြားမှာပေါ့အဲ့လိုလေးဖြစ်နေတာပေါ့။ပိတ်တာတော့ကားလမ်းတော့ဟိုကြောင်းမယ်လို့လည်းပြောတယ်။
တဲယူဈေးတွေများလာတာနဲ့အမျှကုန်စည်ဈေးတချို့တက်လာပါတယ်73စီလည်းပြက်လာတယ်လို့ဒေသခံတွေကပြောပါတယ်လမ်းကြောင်းပြောင်းလဲသွားလာရတာတွေကြောင့်ကုန်ကြဈေးပုံများတယ်လို့တမှုဒေသခံတဦးကလည်းပြောပြပါတယ
်ဆက်စီလုံးပြက်တော့ဒီရပြက်နေလို့ဆိုတော့တော့ကောင်ကအေးဟိုအတင်းနံတော့ဈေးတက်တယ်ကြာကျွန်တော်တော့ပြောတယ်အစည်းအဝေးတွေတော့မတက်ပါဘူးခင်းမြင်နေလို့ဆိုတပေါင်းကျော်တပိတ်တော့အဆောင်တော့မတင်ဘူးခီးတော့လည်းခုကမလွယ်တော့ခုကလေးတမှုတော့အရင်ကနော်ဘောလုံးရအခု9000ကုန်နဲ့90ကျစ
်စကိုင်းတိုင်းတွေကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားလက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကြောင့်အခုလိုမျိုးကလေးတမူကားလမ်းမကန့်သက်တာတွေကမကြာခဏဆိုသလိုဖြစ်ပွားနေတာပါတမူးမျိုးမှာည8နာရီနောက်ပိုင်းအပြင်းမထွက်ဖို့ကိုလည်းအာဏာပိုင်တွေဘက်ကအမိန့်ထုတ်ထားပါတယ်ဒါကြောင့်ဒေသခံတွေကတော့လုံခြုံရေးအခြေအနေကြောင့်ညနေ6နာရီလောက်ကနေစပြီးတော့အသွားအလာတိတ်မလုံကြတော့ဘူးလို့လည်းပြောပြပါတယ်
စကိုင်းတိုင်းတွင်ကကလေးတမှုအဝေးပြေးကာလန်ယာယီပိတ်ထားတဲ့တဲ့ကိုမဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြခင်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကတရင်တပုတ်ကိုတင်ပြပေးပါမယ်။မနိကကြရောက်တဲ့အစ္စလမ်ဘာသာဝင်တွေရဲ့ဘာသာရေးပွဲတော်ဖြစ်တဲ့ကူရ်ဘာနီအစ်နေကိုကဘာတဝါမွတ်စလင်တွေနဲ့အတူမြန်မာနိုင်ငံကမွတ်စလင်တွေလည်းကျင်းပကြပေမလို့မုံတိုင်းတိုင်းအကြီးကျယ်ခံခဲ့ရတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းတွေကတော့ဒီအထက်မှာမပါနိုင်ခဲ့ပါဘူး။စာဝန်တွေအခက်အခဲတွေကြောင့်ဒုက္ခသည်အများစုအစ်ပွဲတော်မဆင်နွှဲနိုင်တဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုဝင်းမင်းကပြောပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။ဒီနေ့မှာတချိန်တာကြာရောက်တဲ့အစ္စလမ်ဘာသာဝင်တွေရဲ့နေတူးနေမြတ်ဘာသာရေးပွဲတော်ကူပါနီအစ်နေမှာအလှတန်းပေးဝေတာဝတ်ပြုစစ်တောင်းတာတွေကိုမွတ်စလင်မိသားစုတွေပျော်ပျော်ပါပါဆင်နွှဲလေးရှိကြတာပါဒါပေမဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်စခန်းမှာတော့ငကိုကလေးကစာဝန်တွေအခက်ခဲတွေကြုံနေရခြင်းမိုးခါဆိုင်ကလုန်းမုန်တိုင်းကြောင့်ထပ်ဆင့်ကြုံရတဲ့အခြေအတဲတွေကြမှာအများစုကဒီအစ်ပွဲတော်ကိုမဆင်နွှဲနိုင်ကြတော့ပါဘူးစစ်တေမျိုးနယ်ကလူရည် 25,000 ကျော်နေထိုင်တဲ့တက်ကြွပြည်မွတ်စလင်ဒုက္ခသည်စခန်းမှာစာဝန်တွေရဲ့အခက်ခဲတွေကြောင့်ပွဲမချင်းပနိုင်ခဲ့ဘူးလို့စခန်းတာဝန်ခံဦးမောင်လေးကအခုလိုပြောပါတယ်
။ကျွန်တော်အစ်ဖွတ်တော့လောင်းဝဆင်မပြေဘူးကုန်။ဘယ်ကအပေါ်ကအမောကတော့မရှိဘူးဆိုတော့မိုးဆိုးတဲ့နောက်ပြီးနေဘူးတဲ့အဲ့ဒါတော့မလောက်ပြေဘူးဆိုတော့နောက်ပြီးဘယ်လိုလုပ်ကျွန်တော်အစ်ဖွတ်လို့ပြန်မလို့ကုန်။ဘယ်နဲ့ဆင်မပြေတာလဲလဲဆင်မပြေညက်တော့ကံကမရတဲ့ကျွန်တော
်။ဒါဖြင့်ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်အတွင်းကကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လေအင်ဂျောင်စု400နီးပါးရှိပေမဲ့တချို့တက်နိုင်တဲ့အင်ဂျောင်စု20လောက်သာဒီအစ်ပွဲကျင်းပနိုင်တယ်လို့စခန်းတွင်းနေထိုင်သူတူကအခုလိုပြောပါတယ်
။အိုးကျွန်တော်တို့ကမှဗျာဟာပတ်ဆံရှိတဲ့သူတွေကအဲ့လိုမျိုးအမေတွေပါအမေပါနှွားတွေဝင်လိုက်ကြဗျာ။နှွားတွေဝင်တယ်ပြီးတော့ဟိုတခြားနေရာဒေသဥပမာနိုင်ငံခြားမှာရှိတဲ့ဆွေမျိုးတွေကလှုပ်ဖို့ပေးကြတော့အဲ့လိုမျိုးတွေရှိတယ်အဲ့လိုမျိုးအဲ့လိုနိုင်ငံခြားမှာဆွေမျိုးရှိတဲ့သူတွေကကြတော့နှွားဝင်ပြီးတော့အဲ့လိုအမေးပေါ်တော့တခြားလုံးကဆားရတယ်ဗျာဟိုအခုကန်းထဲမှာအိမ်ထောင်တို့က380ရှိရဆိုတော့20နဲ့60ထောင်ပဲအမေးပေါ်နိုင်တာလေ360လောက်ကတော့အမေးမပေါ်နိုင်ဘူးလေโอ้ဘယ်လိုခံစားရလဲဆိုတော့နင်းနေဟိုအဆင်မပြေဘူးနေရာထိုင်ခင်းကအဆင်မပြေတော့ဟိုအပ်တယ်ပဲဖြစ်ဖြစ်ကိုယ်အိမ်လာတဲ့ဒီကန့်ထက်ကသူတွေပဲဖြစ်ဖြစ်နေရာထိုင်ရတာအင်ကားနင်းလေးလေးကြိုင်တော့နေရာထိုင်ရတာအဆင်မပြေဘူးလောကခံရတာဟိုစက်တယ်အဲ့လိုမျိုးပဲပေါ့
တကယ်တော့ဒီအစ်ပွဲတော်ဆိုတာဟာတမန်တော်အိဗရာဟင်ရဲ့အလားရှင်မြတ်ကိုကျိုးနွန်နေတာခံမှုကိုအထိမ့်မဲ့ပြုတဲ့ပွဲတော်ဖြစ်ပြီးဝတ်ပြုဆူတောင်းဒါရီနဲ့အတူမိတ်ဆွေတွေကိုကျွေးမွေးအခမ်းအနားအခုညီလိုအပ်သူတွေကိုအစားအသောက်အသားတွေပေးဝေတာလုပ်လို့ရှိတဲ့ပျော်စရာနေတူးနေတဲ့တစ်ခုပါမုံတိုင်းပြည်နဲ့စစ်ဗေဒန်ခံရတဲ့ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဒုက္ခသည်တွေအတွက်တော့စောင့်နေရေးအခက်ခဲတွေကြမှာဒီနှစ်အစ်နှစ်ကိုခက်ခက်ခက်ခဲဖြတ်သန်းခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ဒုက္ခသည်စခန်းကမွတ်စလင်တွေဒီနှစ်အစ်ပွဲတော်ကိုကျင်းပနိုင်ခွင့်မရှိတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုဝင်းမင်းကတင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့나이ဝက်ဒုတိယပိုင်း나이ဝက်မှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်။တော်ရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုအကြံပေးခြင်းနဲ့စာရေးဆက်သွယ်လိုကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးဆက်သွယ်နိုင်ကြပါခင်ဗျာအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလည်း Facebook နဲ့ YouTube စာမျက်နှာတို့ကနေအခုအတန်လွင့်နေတာနဲ့အချိန်နဲ့တပြေးညီဓာတ်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာ
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
တော်ရရှိနောက်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညပိုင်းထုတ်လင်းချက်တွေဖြစ်ပါရခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာဆိုရင်တော့မြို့သမီးကန္တာတုတ္တဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ကြရမှာပါအခုပထမဆုံးတော့မြို့သမီးကန္တာနဲ့စကြပါတယ်ရုရှားကျူးကျော်စစ်ကိုခုခံတိုက်ခတ်နေကြတဲ့ယူကရိန်းနိုင်ငံမှာနေရာစုံအလွာစုံကမြို့သမီးတွေလက်နက်ဆွဲကင်ပါဝင်နေကြသလိုမြန်မာနိုင်ငံမှာလည်းစစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်တော်လှန်သူတွေနဲ့အမျိုးသမီးတွေအများအပြားပါဝင်ပါတယ်။တောင်သူအလုသမားចောင်းသူကနေចောင်းဆရာမဆရာဝန်သူနာပြုအင်ဂျင်နီယာရှစ်နေအစုံအလုကင်အစုံအလွာစုံကအမျိုးသမီးတွေပါဝင်နေကြတာပါ။ပုံမှန်အလုကင်တွေကိုစွန့်ပြီးသူတို့ဘာကြောင့်လက်နက်ကင်နေကြတာပါလဲ။သူတို့ရဲ့ယုံကြည်ချက်တွေကဘာပါလဲ။မြန်မာနဲ့ယူကရိန်းကအမျိုးသမီးစစ်တီတချို့ဘာတွေပြောထားသလဲဆိုတာဒီသတင်းပတ်အမျိုးသမီးကန္တာမှာမက်ခင်ဖြူထွေးကအစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေလှုပ်ရှားပါဝင်နေကြတာမှာလက်နက်ကင်တော်လှန်နေကြတဲ့လူငယ်အမျိုးသမီးတွေလည်းအများပြားပါပါတယ်။ဒီထဲမှာအထက်တန်းပြီးကစလူငယ်အမျိုးသမီးမတ်အမွေစိန်လည်းပါပါတယ်။လက်နက်ကင်တော်လှန်ရေးဆိုတာဘာမှမသိခဲ့ပေမဲ့စစ်အာဏာသိမ်းမှုနောက်ပိုင်းသူပါဝင်ခဲ့တဲ့မြောင်မျိုးကကန့်ကွက်ဆန္ဒပြပွဲတွေဖြိုခွင်းခံခဲ့ရပြီးတဲ့နောက်မှာတော့လက်နက်ကင်တော်လှန်ဖို့အထီးစိတ်ပိုင်းဖြတ်ခဲ့တယ်လို့သူကပြောပြပါတယ်။
ကျွန်တော်တို့အစားကဒီမာလာရဲ့လောရက်တွေကိုကျွန်တော်တို့မကြိုက်ဘူးသူတို့ရဲ့လောရက်တွေမကြိုက်တယ်ကျွန်တော်တို့ရဲ့ဆန္ဒကိုဒီအားလုံးနဲ့ပူးပေါင်းပြီးတော့ဗောနော်လက်တုံးချောင်းထောင်ပြီးတော့ဆန္ဒကြီးပြခဲ့ကြရတယ်ဩခဲ့ကြရတယ်သူတို့အလုံးမရှိဆိုတဲ့ကြောင့်ဩခဲ့ကြရတယ်ဒါပေမဲ့ကျွန်တော်တို့လက်တုံးချောင်းထောင်ပြီးတော့တောင်းဆိုခဲ့တယ်ဆန္ဒပြခဲ့တယ်မရခဲ့ဘူးအဲ့ဒါကြောင့်မို့ကျွန်တော်တို့လက်တုံးချောင်းထောင်လို့မရတော့တဲ့လက်ညှိုးကွေးမှဖြစ်တော့မယ်ဗောလက်နက်ကင်လမ်းစဉ်ကထိရောက်မှုရှိလားဆိုရင်ကျွန်တော်တို့နေရာတော့ဒါအိမ်မှာနေပြီးတော့အောင်ရမယ်အောင်ရမယ်လို့အော်နေတာထက်ရှာလို့ရှိရင်တော့ကိုကိုကိုဒီဟာပို့ပြီးတော့ထိရောက်တယ်လို့ထင်နေမှာ
ဒီလိုခံယူချက်နဲ့ပဲအမျိုးသမီးစစ်တီအဖွဲ့မှာပါဝင်ပြီးရဲရွာတွေတဲ့စစ်ကောင်စီတပ်ဖွဲ့တွေအလွဲတကူဝင်ရောက်လို့မရအောင်ဒေသခံတွေကိုကာကွယ်ပေးနိုင်ဖို့အတွက်မိုင်းတပ်ဖွဲ့မှာပါဝင်အမှုထမ်းနေတယ်လို့လည်းမတ်မွေစိန်ကပြောပါတယ်အမျိုးသမီးတယောက်အနေနဲ့လက်နက်ကင်တော်လှန်ရေးမှာပါဝင်ဖို့ခက်ခဲနိုင်တယ်ဆိုတာသိပေမဲ့အာဏာရှင်ကိုကိုယ်တိုင်ချိန်မုန်းခြင်းလွတ်နာကြောင်းအခုလိုလမ်းစဉ်ကိုရွေးချယ်ခဲ့တာလို့လည်းမတ်အမွေစိန်ကပြောပါတယ်
အရင်တော့ဟုတ်တယ်ဒီလုပ်ငန်းကြီးဒီလက်နက်ကင်လမ်းစဉ်ဒီဟိုတနက်ဆိုတာဘာမှတော့မသိဘူးကွာကိုရီးယားကိုယ့်ဟာကိုရိုးရိုးလေးပဲနော်မလိုက်နဲ့ဖြတ်တန်းလာတဲ့အချိန်တခုပေါ့နော်ဟိုကိုတို့ကဒါကြီးကလောက်ရပါမယ်လို့အဆမသိတာကိုကိုမထင်ထားတဲ့လုပ်ငန်းတခုကိုလောက်ရတဲ့အတွက်ခက်ခဲမယ်ဆိုရည်ဒီရတယ်အမျိုးသမီးအနေနဲ့ကျွန်တော်တို့အနေနဲ့လည်းခက်ခဲရှားမျိုးသမီးအနေနဲ့လည်းခက်ခဲလိမ့်မယ်ဒါပေမဲ့အမျိုးသမီးတွေကပါမဖြစ်မှလားဟိုတခြားနေရာတွေကနေရောထောက်ခံလို့ထောက်ပံ့လို့ရနေရလို့ဆိုတော့ကျွန်တော်အနေနဲ့ကတခြားနေရာတွေထောက်ပံ့လို့ရတယ်ဟုတ်တယ်ဟိုလုပ်ငန်းကိုင်ရင်းနေလည်းအများကြီးထောက်ဖို့နေပုံစံမျိုးနဲ့ပေါ့နော်ထောက်ပံ့လို့ရတယ်ဒါပေမဲ့ကျွန်တောကတော့ကိုကိုရန်ကသူတို့ပေါ့နော်ပြုတ်ကျစေခြင်းနဲ့ဒီမင်းအောင်လိုင်ကိုစိတ်ထဲမှာတကယ်မုန်းတီးနေဆိုတော့ကျတော့ကိုကိုရန်ကိုလက်နဲ့ပဲကိုလက်နဲ့လှုပ်ထားတဲ့မိုင်းနဲ့သူတို့ကိုတည်စေခြင်းနဲ့အလိုမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကိုကိုရန်ကဒီထဲမှာပါလာတာပါပေါ့နော်ဒီဟာအမျိုးသားတွေမှလုံနိုင်တာမဟုတ်ဘူးမျိုးသမီးတွေလည်းဒီယောက်ျားလေးနေနေပေါ့နော်ရင်မောင်တန်းပြီးတော့အကောင်လုံးကိုလိုက်လုံနိုင်တယ်ဘာလို့မဆိုလိုက်လုံလို့ရတယ်လိုက်လုံနိုင်တယ်အခုနောက်ပိုင်းကိုယ့်ကိုလည်းယုံကြည်မှုရှိလာတယ်သူတို့နေနေလည်းကိုယ့်ကိုဒီ point တစ်ခုအစင်မှုအတွက်လည်းသူတို့နေလည်းကိုယ့်ကိုယုံကြည်မှုတွေရှိလာတယ်မိန်းကလေးယောက်ျားလေးရဲ့လို့မဟုတ်ဘူးမိန်းကလေးတွေလည်းဒါတွေကိုလုံနိုင်တယ
်သူ့လိုပဲလက်နက်ကင်လှုပ်ရှားမှုမှာပါဝင်နေကြတဲ့လူငယ်အမျိုးသမီးတွေကတော့အခုချိန်မှာအများအပြားရှိနေတာပါလက်ရှိမြောင်အမျိုးသမီးစစ်တီအဖွဲ့မှာဦးဆောင်ပါဝင်နေသူတူဦးဖြစ်တဲ့အမတ်အမရာကတော့အရင်ကမိသားစုနဲ့အတူမီယိုဖလာတောင်သူအလုပ်ကိုလုပ်ခဲ့တာပါဆက်နာသိမှုနောက်ပိုင်းမှာတော့အာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ရင်းနောက်ပိုင်းမှာတော့လက်နက်ကင်စစ်တီတယောက်ဖြစ်လာခဲ့ပါတယ
်ခြေကစီရရလေးကျင်းမှုတွေလေ့လာပြီးခဲ့တယ်နောက်ပိုင်းတော့ဒီကာလအတွင်းမှာဆိုစိတ်သက်ပိုင်ဆိုင်ရာဆစ်စင်ကြီးအဆက်တစ်ဖြစ်ပေါ့နော်အော်လေ့လာပြီးရနောက်ပိုင်းကျတော့အမား6လပိုင်းရဲ့ဒုတိယအပတ်ထဲလောက်မှာဒီခဲခဲဝင်ဝင်ပေါ့နော်လက်နက်ကင်လမ်းစဉ်အောင်မှဆက်ပြီးတော့မှလှုပ်ရှားကြည့်ခဲ့တယ်ပါဝင်ကြည့်ခဲ့တယ်အဲ့ဒီနောက်ပိုင်းမှာမှဒီအမျိုးသမီးရဲ့ပူးပေါင်းပါဝင်မှုကအကောင့်လာခင်အကောင့်လာခဲ့တဲ့ခါကျတော့ဒီအောက်တိုဘာဒီအမျိုးသမီးစစ်တီတော်တိုင်ရင်မဖွဲ့နိုင်ခင်ပေါ့နော်မဖွဲ့နိုင်ခင်မှာဒီအပတ်စဉ်တိုင်းမှာရှိနေတဲ့အမျိုးသမီးတွေနဲ့စုစည်းမှုအကောင့်လာအရင်ဦးဆုံးသူတို့နဲ့တွေ့ဆုံမှုတွေလုပ်ခဲ့တွေ့ဆုံမှုတွေလုပ်ပြီးတော့မှငါတို့တွေကကြားမှတန်းတူတက်ရှိဖို့လဲပေါ့နော်ဒီမျိုးတော်လိုင်းမှာခြေခံပြီးတော့မှသွားကြမယ်
လက်နက်ကန်လမ်းစဉ်အောင်မှာပေါ့နော်အမျိုးသားများနေတဲ့အမျိုးသမီးတွေရဲ့ပူးပေါင်းပါဝင်မှုလည်းအားကောင်းလာစေရမယ်ဆိုပြီးတော့မှအရေးချက်တွေထားပြီးမှာပေါ့နော်လက်နက်ကန်လမ်းစဉ်အောက်ကိုထဲထဲဝင်ဝင်ပူးပေါင်းပါဝင်ကြည့်ခဲ့တယ်လို့တော့ပြောရမှာဟုတ်အနာရှင်ကိုစန့်ကျင်ရမှာလက်နက်ကန်များမယ်လို့ယုံကြည်ပြီးလက်နက်ဆွဲကန်ခဲ့ပေမဲ့လို့တနေ့ကျော်ကြာလာတဲ့အချိန်မှာတော့ဒီမန်ချက်တွေပ
chini bo mama bo na chipo la le ya ya ba le so ta na ka lan sin khu de ne bo na a ka wi yo ma a na shin sanit ko a mi che cha so nai ne so a ma te cha ni u bo no lu lu ko na ga di nan nan yi a myo mi chi chi ne di nan nan yi shu taw ga ni twa me ko ko nai di lu thu ga bo no di ko lo di ne di phat sit a na shin sanit a mi che cha so bo na ta ko अनारो रे की तो लुटु ती ये लोंग आ म्योले टांग ता गे रे सिन मान ने फेसे डेमोक्रेसी या बो सो यिन दी लन नक गा लन सिन तकु रे ने त्वा बो आ लु पेन नी ने मा म छिन नाय सो रा म्यो आ गाउ ने मा जान याव ला जान यो याव ला रे खा जा रो लु मु ओ वाइन तकु रे मा सो यिन डा मा पिउ पि चाउ ले या ने अ या रे बो नो दा म्यो रे छि ये ना तकु आ दी अफ्वे असी उ मा दी नाय नाय यी छु चाउ गा नी जी मे सेन ने नाय नाय यी या उ साउ उ ये पिउ नाय ने गाउ साउ गाउ मी काउ काउ मो मो ने साउ ये पे नाय ने उ साउ उ ये पिउ नाय ने ကောင်းဆောင်နေမျှော်လင့်နေပေါ့နော်ဒီအတွက်လည်းပေါ့နော်အမှန်တော့တွေကပြည်သူတကယ်အနေနဲ့တော့လကောင်းဒီလက်နက်ကိုင်လမ်းစဉ်အဖွဲ့အစည်းအနေနဲ့တော့လကောင်းနောက်တစ်ခုလူငယ်တယောက်အနေနဲ့တော့လကောင်းပေါ့နော်အဲ့လိုမျိုးဝေဖန်ထောက်ပြနိုင်ဖို့လိုအပ်တယ်ဆိုတာမျိုးတွေလည်းထည့်သွင်းစဉ်းစားမိလာတဲ့အခါဒီတကယ်တကယ်ကြံစဉ်းစားရမယ်ဆိုရင်လက်နက်ကိုင်လမ်းစဉ်အောက်ကအမှန်တော့လူချင်းတွေစစ်မှန်တ ရမျိုးတွေလည်းပေါ့နော်ဥပပေါင်းပါဝင်ဆောင်ရွက်တင်နေဆိုပြီးတော့မှအမြင်မြင်လာခဲ့တဲ့အခါမှာတော့ဖြန့်ကျက်ပြီးတော့မှသွားတဲ့အပိုင်းတွေတော့ရှိလာခဲ့တာပေါ့လေ
ဆီယနာသိမှုနောက်ပိုင်းမြန်မာမျိုးသီးလူငယ်တွေအများပြားလက်နက်ကင်လှုပ်ရှားမှုအပါဝင်လှုပ်ရှားမှုမျိုးစုံမှာပါဝင်နေကြသလိုပဲရုရှားနိုင်ငံရဲ့ကျူးကျော်တိုက်ခိုက်တာကိုခံနေရတဲ့ယူကရိန်းနိုင်ငံမှာလည်းခုခံစစ်ပွဲတွေဆင်နွှဲနေတာမှာအမျိုးသမီးတွေအများပြားရှေ့တန်းမှာပါဝင်နေကြပါတယ်။အရင်ကအထည်လုပ်ငန်းလုပ်ကင်ခဲ့တဲ့ကရီနာဆိုရင်အခုခါယူကရိန်းနိုင်ငံအရှေ့ခြမ်းကတိုက်ပွဲတွေမှာရှေ့တန်းကနေတင်ကားမောင်းတဲ့စစ်သည်တယောက်အနေနဲ့ပါဝင်နေပါတယ်
။ Ну со своей стороны я стараюсь тоже помогать по максимуму.
ကိုလုံနိုင်တာမှန်သမျှအမြင့်ဆုံးအကောင်းဆုံးကူညီဆောင်ရွက်နိုင်အောင်ကြိုးစားပါတယ်။စိတ်တည့်ရေးရအရာလည်းအမြင့်ဆုံးထားပါတယ်။လိုအပ်တဲ့နေရာတိုင်းမှာဝင်လုပ်တယ်။မိမဖြစ်လို့ဆိုပြီးတော့မလုပ်ပဲနေတာဘာမှမရှိပါဘူး။ဒီလိုစိတ်ထားနဲ့ပါဝင်နေတာကတော့သူတယောက်တည်းမဟုတ်ပါဘူး။ဥပဒေကျိုးဆောင်ရှိနေအလုပ်ကို10နှစ်ကျော်လုပ်လာခဲ့တဲ့မာရီယာဆိုရင်လေတိုက်ပွဲတွေပြင်းထန်နေတဲ့ဒွန်းဘတ်စေတာမှာရုရှားတပ်ဖွဲ့တွေကိုခုခံတိုက်ထုတ်နေတဲ့တပ်မှုတစ်ယောက်ပါ။အမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်စိတ်ထဲပြင်းပြရင်ဘယ်လိုအလုပ်မျိုးကိုမဆိုအောင်မြင်အောင်လုပ်နိုင်ပါတယ်လို့သူကပြောပါတယ်
။ Ты секс жинка выкон свои обовязки и ванаться с промоушной работы не имеет значения.
မျိုးသမီးတယောက်သူ့တာဝန်တွေသူကောင်းကောင်းရှင်းပြအောင်ထမ်းဆောင်နိုင်တယ်ဆိုရင်ဒါသူလုပ်နိုင်တာပါပဲ။အမျိုးသားနဲ့အမျိုးသမီးမတူဘူးလို့ပြောလို့မရပါဘူး။ဒီအလုပ်ကအမျိုးသမီးတွေနဲ့မဆိုင်ဘူးလို့မြင်ပြီးတော့အစင်လာအစွဲနဲ့ကြီးတတ်ကြတဲ့တပ်မှုတွေရှိနေပါသေးတယ်။သူတို့ကအမျိုးသမီးစစ်တီတွေကိုမလိုချင်ကြဘူးလေ။ဒါပေမဲ့တကယ်လှုပ်ချင်ကြတဲ့အမျိုးသမီးတွေအတွက်အခွင့်အလမ်းတွေကတော့ရှိပါတယ်။ကိုယ်တိုင်ကစိတ်ဆန္ဒသာပြင်းပြရဲဆိုရင်ကိုယ့်ရဲ့ရည်တည်ချက်ကိုလှုပ်ချင်တဲ့အရာတွေကိုအောင်မြင်အောင်လုပ်နိုင်ပါတယ်
။ယူကရိန်းနိုင်ငံမှာဒီနေ့အစောပိုင်းရုရှားကျူးကျော်စစ်ဆခဲ့ပြီးတဲ့နောက်ပိုင်းလက်နက်ကင်လှုပ်ရှားမှုတွေမှာပါဝင်တဲ့အမျိုးသမီးတွေတိတိတသားပို့ပြီးတော့များလာခဲ့ပါတယ်။လက်ရှိယူကရိန်းစစ်တပ်တိုက်ခိုက်ရေးအဖွဲ့ရဲ့15ရာခိုင်နှုန်းလောက်ကအမျိုးသမီးစစ်တီတွေနဲ့အရာရှိတွေဖြစ်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောထားပါတယ်။အလားတူမြန်မာနိုင်ငံမှာလည်းစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအာဏာရှင်ကိုဆန့်ကျင်တိုက်ဖြတ်ဖို့လက်နက်စွဲကင်တော်လှန်ကြတဲ့နေရာမှာအမျိုးသမီးတွေတိတိတသားပို့ပြီးတော့များလာနေတာပါအရေးအတွက်အဖြစ်စီးရင်အတိအကျမသိရပေမဲ့လို့နေရာဒေသစုံကပြည်သူကာကွယ်ရေးတပ်ဖွဲ့တွေမှာအမျိုးသမီးစစ်သည်တွေအများပြားပါဝင်နေတာကိုတွေ့နိုင်ပါတယ်လက်ရှိနှွေဦးတော်လှန်ရေးလက်နက်ကင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေကြပါတယ်လို့မန်အမရာကလည်းပြောပါတယ်
အမျိုးသမီးတွေစစ်တီအခမ်းအနားအလည်းဒီဥမာအမျိုးသားများနီးတူကတော့အရေးပါတဲ့အရာရောက်တဲ့အနေထိုင်တွေလူတိုင်းကတော့ဒီ social life လောက်ခံနေရတာတော့ဒီအမျိုးသားတွေကသာလည်းပေါ့နော်ရှေ့ထွက်နိုင်တယ်တခုခုစိတ်ရေးရလည်းအမျိုးသားတွေကသာလည်းပေါ့နော်ဆုံးဖြတ်ချက်ချနိုင်တယ်ဆိုတော့ပေါင်ခက်ခံရတဲ့အရာကြီးအဟန့်အတားကြီးရှိနေကြတာပေါ့နော်ဒါကြီးအားလုံးလည်းအမျိုးသမီးတူရဲ့အနေနဲ့ဖြေချက်တင်တဲ့အရာကြီးဘလို့ခမ်းနားနာတွေကပို့ပြီးတော့မှဟိုဖြစ်မလဲဆိုတဲ့အခါကျတော့လက်ရှိအမရတို့တွေဒီအမျိုးသမီးတက်ရင်းနေလေဖွဲ့စည်းလာခဲ့ပြီအဲ့ဒီအမျိုးသားတွေတက်ရင်းမှာရှိနေတဲ့အမျိုးသမီး စ်တီတွေရဲ့ပူးပေါင်းပါဝင်မှုကလည်းပေါ့နော်အမျိုးသားများနေသူထက်သူကြနေဆိုတော့ခါကြတော့ဒီအားလုံးကတော့ဒီလူမှုပအောင်ခက်ခဲနေရတဲ့အရာကတော့ပေါ့နော်ဒီစီရင်ရလှုပ်ရှားမှုတွေဒီအမျိုးသားများတိုင်းလှုပ်ရှားနိုင်နေဆိုတော့ပြင်းထန်ချက်တွေကြားထဲမှာတင်ပေါ့နော်အမျိုးသမီးတို့ကိုနိုင်ကြလဲဒါတွေဒါတွေလှုပ်နိုင်ပါလဲဆိုတော့သူရဲ့မှုမင်းကနေပြီးတော့မှပေါ့နော်တက်တေကြခဲ့တဲ့အရာတွေအမျိုးသမီးတွေရဲ့အခန့်ကဏ္ဍအရေးပါမှုအရာရမှုတွေအတွက်တက်တေအထောက်အထားခြင်းတွေတော့ရှိနေခဲ့တယ်လို့အမှားယုံကြည်ထားတယ်
မြန်မာနိုင်ငံမှာစစ်တဲအာဏာသိမ်းခဲ့တာတနည်းကျော်ကြာလာပြီလေအာဏာရှင်စန့်ကြီးလှုပ်ရှားမှုတွေကတော့ပုံစံမျိုးစုံနဲ့နေရာတော်များများမှာဆက်ပြီးတော့ရှိနေဆဲဖြစ်တယ်လို့အမျိုးသမီးစစ်တီတွေဟာလည်းကြာရနေရာကနေပါဝင်နေကြဆဲဖြစ်ပါတယ်အစင်လာကန့်သက်ချက်တွေဘယ်လိုပဲရှိရှိအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဂျန်တူတိုင်းပြည်အတွက်တက်တက်အားပါဝင်ဆောင်ရွက်နိုင်ကြတယ်ဆိုတာကိုတော့မြန်မာနဲ့ယူကရိန်းအမျိုးသမီးရဲ့လှုပ်ရှားမှုတွေကတက်တည်ပြနေတယ်ဆိုတာတင်ပြရင်ဒီသတင်းပဲအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ဒီမှာတင်ပြချူပါရှင
်မခင်ပြည့်သည့်စီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာဒီအမေရိကန်တန်ခါးနဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခုဆက်ပြီးတော့သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ပြပေးပါအောင်မယ်အမေရိကန်ပြည်ထောင်စုအထက်တန်းကျောင်းတွေမှာအင်္ဂလိပ်စာအပြင်သက်ဆိုင်ရာမိခင်ဘာသာစကားတွေနဲ့သင်ကြားပေးတဲ့အစီအစဉ်1600လောက်ရှိပါတယ်အမေရိကန်ပြည်နယ်73ပြည်နယ်နဲ့ဝါရှင်တန်ဒီစီမြို့မှာသက်ဆိုင်ရာလူမျိုးအလိုက်မိခင်ဘာသာစကားသင်ကြားပေးသူတွေထဲမှာအခုဆိုရင်မင်နီဆိုတာပြည်နယ်မှာကရင်ဘာသာနဲ့သင်ကြားပေးမယ့်အစီအစဉ်လည်းပါဝင်လာပါတယ်မိခင်ဘာသာစကားမပြောက်ပြအောင်နဲ့ရိုးရာယဉ်ကျေးမှုအမွေထိန်းဖို့အခက်ခဲကြတဲ့ကနေဖြစ်မြောက်အောင်စီစဉ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ
မင်းနီဆိုတာပြည်နယ်မြို့တော်စိန်ဘောကထက်တန်းကျောင်းတွေမှာကရင်ဘာသာစကားစတင်တင်ကြားပြီးတော့မှာပါလွန်ခဲ့တဲ့6နှစ်ကျော်ကာလကလေးကမိခင်ဘာသာစကားတင်ကြားနိုင်မှုစီစဉ်ခဲ့တာဖြစ်ပြီးခုအခါတင်ကြားပေးနိုင်မယ့်ဆရာဆရာမတွေရှိလာတာကြောင့်လာမယ့်စတင်နှစ်ဩဂုတ်လကုန်ပိုင်းစောင်းဦးရာသီကစလို့ကရင်ဘာသာစကားစတင်တင်ကြားပြီးတော့မှာပါ
အများအားဖြင့်တော့ဒီကျောင်းဆက်ဆရာမတွေအဟိုတက္ကသိုလ်ကမှကြီးတယ်ရတယ်เนาะအများအားဖြင့်တက္ကသိုလ်ကမှကြီးတဲ့အခါကျတော့ကရင်ကင်းစားကျွန်းရရတယ်။နောက်ဝကီဟောစာကင်းစကားကင်းစားကျွန်းရတဲ့ခါကျတော့ဟောစာဒီတိတ်ခက်ခဲမှရှိပါလို့နော်ဒီမှာနောက်ဒီမှာရောက်လာတဲ့အခါကျတော့တို့ဟောစာကျောင်းတက်ခွင့်ရတယ်နော်ကျောင်းတက်တယ်နောက်ပြီးတော့တက်တူတက်တယ်တက်ပြီးတော့ဟောစာဒီတို့ဖွဲ့တယ်ပဲရနောက်ပြီးတော့ဟောစာကျောင်းဆရာဟောစာလိုက်စင်တစ်ခါပြန်ပြည့်အမရတဲ့ခါကျတော့ကျွန်တော်တို့အဆင်ပြေတာပါနော်
စိတ်ပေါ်မှာကရင်ကျောင်းသူကျောင်းသားဥယျာဉ်2600လောက်နဲ့ပညာရေးဝန်ထမ်းဥယျာဉ်30လောက်ရှိမယ်လို့ဆိုပါရယ်လွန်ခဲ့တဲ့နှစ်တွေအတွင်းမှာတော့မိခင်ဘာသာစကားသင်ကြားဖို့စီယုံခဲ့ကြတာပါကရင်ကျောင်းသားမိဘအသင်းကို2013ခုနှစ်လောက်မှာစတင်ဖွဲ့စည်းခဲ့ပါရယ
်ကျောင်းသားမိဘတွေကျောင်းသားတွေကိုကျောင်းသူကျောင်းသားတွေဟောစာကျွန်တော်တို့သူတို့ဒီကရင်စာသင်ဖို့ကျွန်တော်တိုက်တွန်းတယ်ဆွေနှိုးစော်ရပေါ့နော်သူတို့ဟောစာဒီအဲဒီဟောစာကင်းစားတင်ဖို့အတွက်ကျွန်တော်တို့တိုက်တွန်းလို့ဆိုရတယ်ဟောစာအားပြတော့ပေါ့နော်အဲသူတို့ဟောစာဒီကင်းစားပါတာကိုဟောစာပြပြယူမှပဲကျွန်တော်လည်းဒီ subject session ဟောစာကျောင်းမှာဟောစာပါတာရတဲ့ခုအနေနဲ့ရှိဖို့ကျွန်တော်တို့ဟောစာလုပ်လို့ရမှာနေနော်အေးပါကျွန်တော်တို့ဒီမှာဟောစာကျောင်းသမီးပဲအစည်းအဝေးအနေနဲ့ဟောစာဒီlazing see we shit about จองลา we are จองลาတွေဖိတ်ခေါ်တယ်မိဘတွေဖိတ်ခေါ်တယ်ဖိတ်ခေါ်တော့ကျွန်တော်ရှင်းပြတယ်ပြောပြတယ်ကျွန်တော်ဘယ်လိုကြိုးစားခဲ့လဲအခက်ရောက်လို့ရှိတယ်ခက်ခဲတော့ဟောစာကြော်လာနေမှုကျွန်တော်တို့ဟောစာ plot outside တယ်ပေါ့နော်အဲ့လိုမျိုးဟောစာနောက်ပြီးတော့ဥပမာဒီအခုဖြစ်လာပြီးအလုပ်လုပ်ရပြီးဟောစာသူတို့အတိမပြီးသူတို့သင်ကိုရှိပြီးအဲ့ဒီချင်းအဲ့ဒီအခြေအနေတိဒီချင်းလေးရောက်လာတဲ့ခါကျတော့ဟောစာကျွန်တော်ဟောစာသူတို့ကျောင်းသားတွေဖြစ်ဟောစာတိုက်တွန်းလို့ဆိုတာပေါ့နော်နောက်တော့ကျွန်တော်တို့ဒီကင်းဘာသာဟောစာဒီကျွန်တော်တို့သင်မှာပဲကျွန်တော်တို့ဟောစာနောက်ဟောစာ music theory ဟောစာကျွန်တော်တို့ရဲ့ UI engine book ဆက်ပြီးပါလာစကားဟောစာဒီနိုင်ငံမှာဟောစာပြန်ဝင်တော့ဟောစာပြောပြောမလဲtay ဟောစာထိတ်တင်းလို့ရမယ်နောက်တော့ဟောစာတူတက်မှုရှိအောင်ဟောစာလောက်လို့ရအောင်ပေါ့နော်အဲ့လိုမျိုးပေါ့နော်
အခုလိုကိုပိုင်ဘာသာစကားသင်ကြားနိုင်ဖို့အဓိကရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေကို George တော်မူကအခုလိုပြောပြပါရယ
်အဓိကအကြီးဆုံးအခက်အခဲကဟောစာဒီဆရာဆရာမအခက်အခဲပေါ့နော်ဆရာဆရာမဟောစာဒီကျွန်တော်တို့ community ထဲမှာဟောစာဆရာဆရာမရှိတဲ့ကားကြအဲ့ဒါအခက်အခဲအကြီးဆုံးပေါ့နော်နောက်ပြီးတော့အခက်နောက်တစ်ခုအခက်အခဲတစ်ခုကကြတော့ဟောစာဒီကျွန်တော် school district ပေါ့နော်ကျွန်တော်အဲ့ဒီဟောစာပြည်ရင်ဌာနနေပြီးတော့ကျွန်တော်ဟောစာဒီပါရယာတခုအနေနဲ့သတ်မှတ်ပြီးတော့ဟိုစားတင်ယူဖို့အတွက်အကောင့်ချရှိတယ်နော်အဲ့ဒီအကောင့်ချဒီအကောင့်ချရှိတဲ့ခါကျတော့သူတို့လည်းဟိုစားတုံးအပေးရပေါ့နော်သူတို့တာဟိုစားဒီတုံးအပေးရသူတို့စီမှာတတ်တောင်းလို့နော်အဲ့ဒါလည်းအခက်အခဲရှိတာပေါ့နော်ကျွန်တော်တို့ဟိုစား music theory ကိုပြင်စကားပြင်ပါတာဟိုစားသင်ကြားပေးစီရင်တော့နော်အဲ့ဒါဟိုစားအဲ့ဒါကိုဟိုစားကျွန်တော်တို့ဟိုစားဒီအထောက်ကူပြုမယ်အထောက်ပံ့မယ်ဟိုစားပံ့ပိုးမယ်ဦးညောဆိုရှင်တော့ကျွန်တော်တို့အတွက်ဟောဆိုကျွန်တော်တို့ community အတွက်လည်းအကျိုးရှိမယ်။နောက်ပြီးတော့ဒီမှာတခြား community အတွက်လည်းအကျိုးရှိအောင်ပေါ့နော်။ဟောဆို American ဟောဆိုဒီ community ခုလုံးတက်ပေါ့
။ Sakushi Zan ဟာ Minnesota ပြည်နယ်ပညာရေးဝန်ထမ်းတဦးပါ2022ခုနှစ်ကစပြီးတော့ Minnesota Asian Pacific Council ဘုတ်ဖွဲ့ဝင်လည်းဖြစ်ပါတယ်။ပြည်နယ်အတွင်းကအာရှຫນွေဘွားတွေအရေးဆောင်ရွက်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးချင်မော့စ်ကခန့်ထားသူလည်းဖြစ်ပါတယ်။မိခင်ဘာသာစကားသင်ကြားဖို့ဘာကြောင့်အရေးကြီးကြောင်းကိုစာခူရှိဇန်ကအခုလိုရှင်းပြပါရယ်
။ because I am a parent in St. Paul School
ကျမလည်းမိဘတယောက်ပါ။ကိုကလေးကကရင်စကားမပြောဘဲကြီးပြင်းလာတာကိုမြင်ရတယ်လို့ကိုရိုင်းကလည်းပညာတတ်တွေဖြစ်ဖို့အရေးဆောင်ရွက်သူလည်းဖြစ်တာကြောင့်ကရင်အတိုင်းဝိုင်းအတွင်းကျောင်းသားတွေအတွက်ဦးစားပေးစဉ်းစားပါရယ်။ဒါကြောင့်မြန်မာပြည်ကသာမကတခြားအရှိတောင်အာရှအတိုင်းဝိုင်းကသူတွေနဲ့ပါပူးပေါင်းဆောင်ရွက်ပါရယ်။သူတို့ကလည်းဒီရောက်တဲ့အခါမှာသူတို့ဘာသာစကားသင်ကြားနိုင်ဖို့လှုပ်ဆော်စည်းရုံးခဲ့တာတွေကိုတွေ့ရပါရယ်။အဲ့ဒီနောက်ကျမတို့လည်းသူတို့နည်းကိုအတုယူပြီးတော့လိုက်လုပ်ခဲ့ပါရယ်။ကျမအတွက်တော့ဒါကအရေးကြီးတဲ့အလုပ်ထုတ်ပါ။ကျမကစိန်ဘောကျောင်းတွေအတွက်အင်္ဂလိပ်စကားအပြင်တခြားဘာသာစကားပြောတဲ့ပညာရေးအစီအစဉ်တွေရေးဆွဲသူလည်းဖြစ်တော့အခုကရင်ဘာသာစကားသင်ကြားမဲ့အစီအစဉ်ဟာကျမလုပ်ရမဲ့တာဝန်လည်းဖြစ်နေတာပါ
ဘာသာစကားသင်ကြားဖို့အတွက်ရမုံငွေကိုစိန်ပေါ်အခြေခံပညာကျောင်းအသုံးစရိတ်ထဲကနေပဲခွဲရန်ချမှတ်ပေးတာပါသင်ခန်းစာတွေဘလို့ရေးဆွဲလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
First of all we like to talk about how we create
it ၄စက်ဒေတာကကရင်ပညာရေးဌာနကသူတွေနဲ့တွေ့ဆုံပြီးတော့ကျမတို့သင်ယူညွှန်းတန်းသူတို့တင်ယူညွှန်းတန်းတွေကိုဖလှယ်ခဲ့ရပါတယ်။ဒါပေမဲ့လည်းစိန်ပေါ်မှာမနီဆိုတာပညာရေးဌာနကဆန်လန်းညွန်ချက်တွေကိုလိုက်နာရပါတယ်။ဒါကြောင့် level 1မှာကရင်ဘာသာစကားမပြောတတ်မရေးတတ်သူတွေကိုတင်ပေးမှာဖြစ်ပြီးတော့ level 2မှာကရင်စကားပြောတဲ့သူတွေကိုမွမ်းမံသင်ကြားပေးမှာပါ။တင်ယူညွှန်းတန်းကတော့စိန်ပေါ် district ကချမှတ်ထားတဲ့ဆန်တိုင်းမှာပဲ။စိန်ပေါ်မှာကရင်ဘာသာစကားတွေမကပဲမုံ Spanish ဘာသာစကားတွေကိုလည်းသင်ကြားပေးနေတာပ
ါမြန်မာနိုင်ငံမှာစစ်တပ်နဲ့စစ်ဘုချုပ်ဟောင်းတွေဦးဆောင်တဲ့အရက်သားပါတီတွေကအုပ်ချုပ်တဲ့ကာလတစ်လျှောက်လုံးမှာမြန်မာစကားလွဲလို့တခြားဘာသာစကားတွေသင်ကြားပေးတာကိုပြင်းပြင်းထန်ထန်တားဆီးထားတာပါအမေရိကမှာရွှေ့ပြောင်းအခြေချပြီးတဲ့နောက်အခုလိုကိုမိခင်ဘာသာစကားသင်ကြားခွင့်ရတဲ့အပေါ်ကျေနပ်မိကြောင်းသူကအခုလိုပြောပါတယ
် I feel so very proud because our language is so important
ကျမတို့အလွန်ဂုဏ်ယူပါတယ်ကျမတို့ဘာသာစကားဟာကိုယ်လူမှုအပိုင်းဝိုင်းအတွက်အလွန်အရေးကြီးပါတယ်။ကျမတို့ဆိုရင်ကိုယ်ဘာသာစကားကိုဖျားเจ้าတွေမှာပဲသင်ခဲ့ရတာပါ။ကရင်ဘာသာစကားကိုမသင်ကြားနိုင်အောင်နှစ်ပေါင်း60လောက်ပြိပင်ခံခဲ့ရပါတယ်။ America Minnesota ကစိန်ပေါ်เจ้าမှာဆိုရင်ပထမဆုံးအနေနဲ့ကရင်ဘာသာစကားကိုသင်ကြားနိုင်တော့မှာကြောင့်ဒီအချိန်ဟာကျမတို့လူအဖွဲ့အစည်းအတွက်ဂုဏ်ယူစရာပါပဲ။
ကရင်ဘာသာစကားကိုစိန်ပေါ်အထက်တန်းเจ้าလေးเจ้าမှာအတန်းတက်သင်ယူနိုင်မှာဖြစ်သလိုonline အတန်းတွေကိုတော့စိန်ပေါ်အထက်တန်းကျောင်းနေမီမှာရှိသူတွေအလုံးတက်ရောက်နိုင်မှာပါလေးလာစမ်းစစ်ချက်တွေအရဆိုရင်ဘာသာစကားတစ်မျိုးမကပြောသူတွေဟာစာတင်ကြားရမှာပိုထက်မြက်တယ်လို့ဆိုပါတယ်ဒါကြောင့်အခုလိုမိခင်ဘာသာစကားကိုသင်ကြားတာကနေပညာရေးဘက်မှာပိုထူးချွန်သူတွေငွေထုတ်ပေးဖို့အထောက်အကူပြုရရောက်ဖို့လဲမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်တဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။တော်ရရှင်တို့နားဆင်နေကြတာကတော့ VO မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့သိပ္ပံနဲ့နည်းပညာအလဲရောက်လာပါပြီ။စိုက်ပျိုးရေးအပြင် Channel 5လို့ကမ္ဘာကျော်ရေမှုဝေးအပါအဝင်လူအသုံးဆောင်တွေမှာ မျက်မြင်မွေးလို့ခေါ်ကြတဲ့ Factiva ကိုဘယ်လိုသုံးကြလဲဆိုတာဇီဝနည်းပညာရှင်ဒေါက်တာတန်းတန်းစင်ကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဘယ်တီဗန်မြတ်ဟာဆိုလို့ရှိရင်ကျတော့အတုံးဝင်လဲဆိုပြီးတော့ဒီနိုင်ငံတကာကနေပြီးတော့အသိမှတ်ပြုထားပါတယ်ဆိုတော့ဒီထဲမှာပေါ့နော်ဆမကဒီဘယ်တီဗန်မြတ်ဟာရေမွေးနေနဲ့လဲတုံးလို့ရတယ်နောက်ပြီးတော့လူသုံးကုန်ပစ္စည်းတော်တော်များများမှာလဲဘယ်တီဗန်မြတ်ကိုတုံးနိုင်တယ်လို့ဆမပြောသွားတော့နော်ပထမအဦးဆုံးပေါ့နော်ဒီရေမွေးမှာဘယ်လိုပုံစံနဲ့ဘယ်တီဗန်မြတ်ကိုတုံးရမှာ
သူကဒီဗတိဗံမြင့်ရဲ့အမွေပေါ့နော်မျက်မြင့်မွေလို့လည်းအဲ့ဒီလိုမျိုးခေါ်ကြရတယ်ပေါ့နော်ဒီဥပမာဆိုရင်ကျမတို့လာရှိုးမှာနာမွန်ရွာမှာပေါ့ကုတလာယာမကျောင်းတိုက်ဆိုတာထိုင်ဝမ်ဖုံးတော်ကြီးကျောင်းရှိရဲ့အဲ့ဒီကတော့မျက်မြင့်မွေလို့ခေါ်တယ်နောက်ပြီးတော့တကွင်းလုံးပေါ့ဖုံးကျောင်းတကွင်းလုံးပြည့်ကိုလည်းဒီဗတိဗံကိုစိုက်ထားတယ်ပေါ့စိုက်ပြီးတော့ဒီဗတိဗံမြင့်ရဲ့အမွေးတိုင်ရတဲ့အမြင့်ကိုယူပြီးတော့အမွေးတိုင်လောက်ပါတယ်ဆရာမအမွေးတိုင်ကဘာလဲဆိုရင်ယနတ်ဟာဒီတရားထိုင်တဲ့အခါမှာစိတ်ကိုတည်ငြိမ်စေတယ်လို့ဒီကအဲ့ရဆရာလေးတွေကပြောပါတယ်အဲ့မှာအမွေးတိုင်ကိုလောက်တယ်လောက်ပြီးတော့တို့ကတရားထိုင်တဲ့အခန်းလေးမှာဒီအမွေးတိုင်ကိုဟိုတုံးနေပေါ့နော်ညီမတို့ဒါထိုင်ဝမ်ကဘုံကြီးချောင်းကလောက်တာတွေ့ဘူးပါနောက်ပြီးတော့လေဒီတက်တန်းရင်နဲ့မျက်မြင်မွေးပေါ့နော်ဒီဗတိဗံမြင့်ရဲ့အမြင့်တွေကိုကျမတို့ကအစီထုတ်တာပေါ့နော်အစီထုတ်တဲ့အခါမှာဒါဟိုဆရာလေးကျောင်းကလည်းထုတ်တာတွေ့ရတယ်နောက်ပြီးတော့ဟိုကဘာမှာလဲ channel 5ရင်းမွေးမှာဒီအနံ့ပါတယ်လို့ကျမတို့လေ့လာသိရှိရပါဒါကတော့အမြင့်ရဲ့ထူခြားချက်ပေါ့နော်ဒီထူခြားချက်နဲ့ပတ်သက်ပြီးတော့လေကျမတို့ကဒါဟာအမြင့်မွေးမှာရှိတဲ့ဘက်တီးရီးယားတွေရဲ့ဒီပြောင်းလဲပေးလိုက်တဲ့ compound ပေါ့ပြောင်းလဲပေးလိုက်တဲ့ drug ပေါင်းတစ်ခုကြောင့်အဲ့လိုအမွေးနိုင်ရတာလို့ဒီမှာတို့လေ့လာသိရှိရပါတယ်။နောက်တစ်ခါကိုနှစ်ကအမြင့်ကသူကဝင်းနဲ့လည်းရှိတယ်။နောက်ပြီးတော့သူ့မှာဆိုလို့ရှိရင်ဟိုထိုးခြားတဲ့တတ္တိတွေရှိတော့ဒီကျမကလည်းဒီအကြောင်းတွေသင်တဲ့အခါမှာဟိုလူတွေကတော့စန့်ကြည့်တဲ့အခါမှာအဲ့ဒီအမြင့်ကလေးတွေကိုတဏှာနဲ့ကြိတ်လဲရင်တင်းထိတ်တောင်မှနည်းနည်းလျော့သွားတယ်လို့ကြားသိရပါတယ်။နောက်တစ်ခါကျတော့အိန္ဒိယရောဘာလို့ဗတ်မှာဆိုရင်ဒီအမြင့်တွေပေါ့နော်အမြင့်မွေးလေးတွေကိုကျမတို့ဟိုပိတ်ဆဘားလေးတွေပိတ်ကျဲဆလေးနဲ့ချုပ်ပြီးတော့ကျမတို့ဒီဂျီတော့တဲ့နေရာမှာရေချိုးရင်စက်ပြာနဲ့ဂျီတော့တဲ့နေရာမှာတုံးတဲ့အခါမှာဂျီလည်းပြောင်းနေအနံ့လည်းမွေးပြီးကျန်ခဲ့တယ်ပေါ့နော်လူလန်းဆန်းစေတယ်ဆိုပြီးတော့ဟိုအဲ့ဟာမျိုးလေးတုံးညာရှိပါတယ်
ဒီရေမွေးပြန်ပေါ့နော်တခြားဗတိဗံမြက်ကိုဘယ်နေရာတွေမှာတုံးပါတယ်လဲဆရာ
ဟုတ်ကဲ့ဒီဗတိဗံမြက်ကကြတော့ဆရာမရဲ့နှစ်လလောက်ရှိရဲ့ခါမှာ तू က7လောက်သားတက်တွေပွားလာပွားလာရဲ့နောက်6လလောက်ရှိရင်သားတက်က450လောက်ပွားလာပြီးတော့သားတက်များများပွားခြင်းနဲ့ဆိုရင်အပေါ်ကနေပြီးတော့ကျမတို့ကဒီငါးလက်မလောက်ချန်ပြီးတော့ဖြတ်ဖြတ်ပေးရဲ့ဖြတ်ဖြတ်ပေးတဲ့ခါမှာဒီညက်ရိုးထန်တွေအများကြီးပဲထွက်လာတယ်ပေါ့ထွက်လာလို့ရှိရင်တော့ကျမကတော့ဒီညေကိုအဖုံးကာနဲ့ဖုံးအုပ်ပေးရပေါ့ဒီစိုက်ခင်းနေမှာနောက်ပြီးတော့တတိချန်နေမှာဆိုရင်အပင်ခြေရင်းနေရဲ့နောက်ပြီးတော့ဟင်းနေရဲ့စိုက်ခင်းနေမှာမျိုးစိချပြီးရင်ဖုံးအဖုံးကာပေါ့ကျမတို့စိုက်ပြေးမှာတော့ mulching လို့ခေါ်တာပေါ့အဲ့လိုမျိုးဖုံးပေးတဲ့ခါမှာဆိုလို့ရှိရင်ရေကျလို့ရှိရင်လည်းသူကဟိုတဲမကိုက်တော့ဘူးအပင်နေရနေအဲအဲ့ဟာမျိုးတုံးလို့ရတယ်တကယ်လို့မြေရိုးတန်တွေကရင့်လာပြီဆိုရင်တော့ကျမတို့ကလက်မှုပစ္စည်းတွေလောက်တာပေါ့နော်လက်မှုပစ္စည်းတွေမြေရိုးတန်ရင့်ရင်တွေကိုဒီ time မှာဆိုရင်သူ့ကိုဖုံးပြီးလိုမျိုးချစ်ပြီးတော့ကောက်လေးတွေနော် keychain လေးတွေချင်းလေးတွေစကားလေးတွေ handbag 8 day slim bag တွေအဲ့ဓာရီကိုသူကနေပြီးတော့ဟိုရက်လောက်တယ်ပေါ့နော်နောက်ပြီးတော့သူကဘာလုပ်လို့ရသေးလဲဆိုရင်ကျမတို့လိုနိုင်ငံနဲ့အတွက်နိုင်ငံတွေမှာဆိုရင်ဒီတက်ကယ်အစားပေါ့ဒီဗတိဗံညက်ရင့်နေတဲ့အဲ့ညက်ရိုးတန်တွေကိုကျမတို့ကအိမ်မိုးတက်ကယ်အနေနဲ့ရက်ပြီးတော့အိမ်မှာမိုးကာတာတွေဘာတွေလဲသုံးပ
ါဒီ organic site ပြောရင်မှာဗတိဗံညက်ကိုသုံးတယ်ဆိုတော့ဟိုဘယ်နေရာတွေမှာသူကအသုံးကျပါလဲဆရာ
ตัวอินเสิร์ตทองจ้าบ่อินเสิร์ตทองจ้าซอตู้มาชื่อไอ้ที่โปรตีนแต่ปาวินหมู่จ้าอินเสิร์ตเนี่ยตู้สีมาเว้ยอู้อู้เจินอู้อู้เจินในคามาไซคินเนี่ยกูดีกันไซได้เป็นสีมาตั้วเว้ยเนตู้สีมาลาไปแล้วอู้อู้เลยนอกจากรอตูอ่ะอกองป้องลาในคามาเนเนเลยจี้ลาอ๋อดีเมี้ยเยอหมวยตันเลยเดี๋ยวไม่คันไหนแม้เนဒီဖြတ်ပိုးတွေရန်တည်ဆုံးကြတော့ကျမတို့ကဒါဖြတ်ပိုးထောင်ချအနေနဲ့အဓိကပေါ့နော်ပြီးတော့ organic စိုက်ခင်းနေမှာကျမအဲ့ဒါကိုဒီဟင်းနေဟင်းရတန်းနေနောက်တတိပင်ချာတန်းချာတွေမှာဟိုသူ့ကိုတုံးခိုင်းပါတယ်နောက်တစ်ချက်ကကြတော့ခုနကပေါ့နော်သူ့ရဲ့အမြင့်ကအာကောင်းနဲ့အဟာရဓာတ်စုံနိုင်တဲ့ဒီဘယ်လိုပြောမလဲအမြင့်မှုတွေလည်းရှိရဲဆိုတဲ့ခါမှာဒီအပင်ပတ်ပတ်လည်မှာဝိုင်းပြီးတော့တော်လကောင်တချို့နေရာတွေမှာ၄နေရာပေါ့အဲအဲ့လိုစိုက်ခိုင်းခြင်းအဖြစ်အဓိကအပင်ထောပတ်ပင်လည်းဖြစ်မယ်ကော်ဖီပင်လည်းဖြစ်မယ်ပို့ပြီးတော့အားကောင်းလာတာတွေ့ရနောက်တစ်ခုကကြတော့ကျမတို့ organic မှာကြတော့ကိုယ့်ရဲ့ဘေးခြံပတ်ဝန်းကျင်ကိုယ့်ရဲ့စိုက်ခင်းတဲ့အိမ်ကြီးခြံနီးနားချင်းဟာကိုယ့်တက်စီပေါင်းတက်စီတုံးနေမယ်ဆိုရင်ကိုယ့်ခြံထဲကိုစီးမလာအောင်စီအတားအနေနဲ့ဒီဘက်တီဗာမြက်ကို CO2 အနေနဲ့စိုက်ဖို့အကြံပေးပါနောက်ပြီးတော့ကျမတို့ချက်တက်တာပေါ့နော်အရင်တော့က New Orleans နေရာပေါ့ America မှာသူကရေကန်တာတွေကတက်သားတွေနဲ့လှုပ်တာတက်သားတွေကချက်တက်တဲ့ခါမှာရေကိုမဟန့်တားနိုင်မင်းနဲ့ရေကြီးရည်ဖြစ်ခဲ့တယ်ဘက်တီဗာမြက်ကိုအရင်စိုက်လိုက်တဲ့ခါမှာရေကြီးရည်ရံမှုကိုလည်းတားဆီးနိုင်တယ်ပြီးတော့ကျမတို့စိုက်ပျိုးရေးမှကြတော့ချက်ဆိုတာတက်ဖို့ကခဲရင်းနဲ့ပေါ့နော်အပင်တစ်ပင်ချက်တက်နေတယ်တစ်ခုခုချက်တက်နေတယ်ဆိုလို့ရှိရင်အဆောက်အုံချက်တက်နေရဲ့ဆိုအိပ်ပတ်ပတ်လေမှာအိပ်ဘီးနားမှာဘက်တီဗာစိုက်လိုက်တဲ့ခါမှာနော်သူ့ရဲ့အမြင့်ရဲ့ဒီရနှန်းရဲ့ချောင်းမလို့ချက်ဟာအဲ့လိုလိုပေါ့နော်အဲ့ဒါတားဆီးပြီးသားဖြစ်တာကိုသိရတော့ပေါ့နော်နောက်အတုံးဝင်တာကတော့ညရိုးတွေတအားမရင်ခင်မှာဒီနုစင်ခါမှာကျွန်တော်ကျမတို့တွိဆန်အစာပေါ့နော်ဟုတ်ဆင်းပြီးတော့ဒါဘဲစာချက်စာအနေနဲ့လဲကျွေးလို့ရတယ်ရင့်သွားရင်တော့ကျမတို့အိမ်မိုးတက်ကယ်လေးဘာတွေနဲ့လုပ်လို့ရပါတယ
်ဒေါက်တာတန်းတန်းစင်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တော့ပါဘန်းဒီဆုံးပါဦး
တော်ခင်ဗျာတဲ့စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြရတာပေါ့ခင်ဗျာဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American အတန်းကနေတောက်ကြတဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမခင်လေးကတလဲတင်ပြပေးပါဦးမယ်ခင်ဗျာ
တင်တဲ့နိုင်ငံမှာရဲလက်ချက်နဲ့အယ်ဂျီးရီးယားနယ်ပယ်18နှစ်အရွယ်လူငယ်လေးတေဆုံးခဲ့မှုပေါ့မကျေနပ်လို့ဖြစ်လာတဲ့အဓိကယုံနဲ့ဆန္ဒပြမှုတွေတုံးရက်မြောက်နေမှာပဲသမရာအင်မနျူအယ်မက်ခရွန်နဲ့ကက်ဘိနက်ဝင်ကြီးတွေအရေးပေါ်အထူးအစည်းအဝေးကိုဒုတိယကြိမ်လုပ်ခဲ့ပါတယ်နိုင်ငံထဲမှာညီညွတ်ရေးနဲ့အခြေအနေပုံမှန်ပြန်ဖြစ်အောင်ဦးစားပေးဆွေးနွေးမှာဖြစ်တယ်လို့ဝင်ကြီးချုပ်ကပြောပါတယ်နိုင်ငံတော်ဝန်ဆန္ဒပြမှုတွေအတွင်း800ကျော်ဖမ်းဆီးခဲ့ပြီးရဲတပ်ဖွဲ့ဝင်250ကျော်လည်းဒဏ်ရာရခဲ့တယ်လို့ပြည်ထောင်ဝင်ကြီးဌာနကပြောပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုနဲ့လူအခွင့်အရေးအခြေအနေတွေဟာစိုးရိမ်စရာကောင်းတဲ့အဆင့်ထိကိုဆိုးဝါးလာနေပြီလို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီနေ့အစည်းအခမ်းစာထုတ်ပြန်ပါတယ်စစ်တပ်ဟာသူ့ရဲ့အတိုက်ခံတွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့နေရာတွေကိုဖျက်လေးပြက်ဗျူဟာကိုအသုံးပြုပြီးစားနေရိတ်ခါအမိုးကာနဲ့ဆေးဘက်ဆိုင်ရာဌာနများအပါအဝင်အသက်ရှင်ရည်တည်ရေးအတွက်လိုအပ်တဲ့ကုန်ပစ္စည်းတွေနဲ့အခြေခံအဆောက်အုံတွေကိုဖျက်ဆီးကာရဲသားထောင်ပေါင်းများစွာကိုတပ်ဖြတ်ဒဏ်ရာရအောင်လှုပ်ဆောင်နေရလို့လည်းအစည်းအခမ်းစာမှာရေးသားထားပါတယ်ဒီအစည်းအခမ်းစာကိုလူအခွင့်အရေးကောင်စီကိုဇူလိုင်လ5ရက်နေ့မှာတင်ပြมาလည်းဖြစ်ပါတယ်ဥရောပသမဂ္ဂခေါင်းဆောင်တွေဟာတရုတ်နိုင်ငံပေါ်မိခိုအားထားမှုကိုလျှော့ချဖို့နဲ့ရာသီဥတုပြောင်းလဲမှုကဲ့သို့သောနယ်ပယ်တွေမှာအန္တရာယ်ကင်းရှင်းရေးနဲ့မျှတအောင်ဘယ်လိုလှုပ်ဆောင်ကြမယ်ဆိုတာကိုဒီနေ့လုပ်တဲ့ဥရောပသမဂ္ဂထိပ်သီးစည်းနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်ရှင
်တောက်ကြနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမှတ်ခင်လေးကတင်ပြပေးခဲ့တာပါခင်ဗျဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုံမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ John Dryden တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝလိုက်ပါခင်ဗျာ။ VOA American အတန်းရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်ကြကြရတာပါ။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။သရရှိမန္တလေးကမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းခင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.